Welcome to the Voice of America in Burmese.
ကျေးဇူးတင်ပါတယ်ဗျာဗျာနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American သားရဲ့2019ခုနှစ်ဇူလိုင်လ1ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလုံးမီတာ30.40 48.50 တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တမရဒေါ်နယ်ထရမ့်ရဲ့ခေးသွားခွင့်ပိတ်ပင်တမ်းမြစ်ချက်ဟာကြာသပတေးနေ့ကစတင်အသက်ဝင်သွားပြီဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်ဆစ်ရှိတိခန့်နိုင်စွမ်းကုန်သွားပြီလို့အင်ဂျီရောမှာတောင်ကိုရီးယားတမရနဲ့တွေ့ဆုံပြီးတမရထရမ့်ကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံရဲ့ရွှေပြောင်းအလို့တမားဆိုင်ရာဥပဒေပြဋ္ဌာန်းမဲ့ရက်ကိုရှေ့ဆိုင်ထားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေအတူတင်ပြပေးသမှာဟု
တ်ကဲ့ပါခင်ဗျာ။ရခိုင်ပြည်အရေးအတွက်တမရအိမ်တော်မှာအရေးပေါ်အစည်းအဝေးတက်ကျင်းပခဲ့ပါတယ်။
ဒုသမရဦးမြင့်စီကမောင်တော်ဒေသဖွံ့ဖြိုးရေးကော်မရှင်ဒီရဲ့ဖွံ့ဖြိုးရေးဒီကရှင်းတယ်ဗောနော်။နောက်နံပါတ်1ကပြည်တော်ကြီ
းသမရယုံကျော်ကွင်းကဦးစော်ထေးပြောကြားသွားတာပါ။ဒီအကြောင်းသတင်းတွေပြီးနားဆင်ရမှာဖြစ်တယ်လို့မြမစပယ်ကြီးမွေလို့နာမည်ကြီးတဲ့အောင်လာအန်ဆန်ကမ္ဘာချန်ပီယံဆုကိုစွကူးလိုက်ပါပြီ။ဒီအကြောင်းတွေကိုသတင်းတွေအပြီးတင်ဆက်မှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ပြန်ပြင်ရေးဆွဲထားတဲ့ခီးတော်လာခွင့်ပိတ်ပင်တမ်းမြစ်တဲ့သမ္မတအမိန့်ကြေညာချက်ဟာစက်ကျင်ကန့်ကွက်သူတွေကြီးကြီးမားမားမရှိဘဲစွန်လ29ရက်ကြာသပတေးနေ့ညကစတင်အသက်ဝင်သွားပြီဖြစ်ပါတယ်။သမ္မတရဲ့ခီးတော်ခွင့်တမ်းမြစ်ချက်မှာပါဝင်တဲ့6နိုင်ငံကလာရောက်ကြမဲ့သူတွေကိုကူညီပေးဖို့အတွက်လူဝင်မှုကြီးကြပ်ရေးရှင်းနေတဲ့လေဆိပ်မှာတွားရောက်ဆွေးနွေးကြပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာကြမဲ့ဒုက္ခသည်တွေလာရောက်ခွင့်ရပ်ပေါင်း120ရာရီပိတ်ပင်ပြီးကန့်တမှုဟာလေကြာသပတေးနေ့မှာပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒီဥပဒေသည့်အရပြည်ဝင်ခွင့်ယာယီပိတ်ပင်ခံရတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုအတွင်းဝင်ခွင့်မရခင်အမေရိကန်မှာရှိနေတဲ့သူတို့ရဲ့မိသားစုဝင်တွေဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေနဲ့တရားဝင်ဆက်နွယ်မှုရှိကြောင်းခိုင်လုံတဲ့အထောက်အထားတွေပြကြရမှာဖြစ်ပါတယ်။အခု29ရက်နေ့အထိအမေရိကန်နိုင်ငံအတွင်းကိုရောက်လာကြတဲ့ဒုက္ခသည်အရေးအတွက်ဟာ4,900နီးပါးရှိသွားပြီလို့အစိုးရအမေရိကန်အရာရှိတွေကပြောထားတာကြောင့်ပြီးခဲ့တဲ့အောက်တိုဘာလမှာစတင်ခဲ့တဲ့2019ခုနှစ်ဘာလနှစ်အတွက်တတ်မှတ်ထားတဲ့ဒုက္ခသည်အရေးအတွက် 5,000 ပြည်ကနီးနေပြီဖြစ်ပါတယ်ခင်
ဗျ။မြောက်ကိုရီးယားပေါ်ထားတဲ့အမေရိကန်နိုင်ငံရဲ့စိတ်ရှည်တိခန်နိုင်စွာကုန်သွားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်ကိုရီးယားသမ္မတနဲ့အင်ဂျီရောမှာတွေ့ဆုံချိန်မှာပြောကြားလိုက်ပါတယ်။အင်ဂျီရောနေ့စီဥယျာဉ်ထဲမှာတောင်ကိုရီးယားသမ္မတမွန်ဂျင်အင်နဲ့ပူးရဲချင်းမာတဲ့သတင်းစာရှင်းလင်းပွဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးအစီအစဉ်တွေကိုအခိုင်အမာတုံ့ပြန်သွားမယ်လို့ကတိပြုပြောဆိုသွားပါတယ်။မြောက်ကိုရီးယားအရေးမှာသမ္မတအိုဘားမားကင်တွဲဆောင်ရွက်ခဲ့ပုံကိုညွှန်ပြီးတော့မြောက်ကိုရီးယားအာဏာရှင်အစိုးရအပေါ်ထားတဲ့မဟာဗျူဟာကျစိတ်ရှည်တိခန်မှုတွေကြာဆုံးသွားပြီလို့ထရမ့်ကပြောပါတယ်။ဒီမဟာဗျူဟာရီယာနဲ့ပေါင်းများစွာကြောင်းအောင်မြင်မှုမရခဲ့ဘူးခုတော့ဒါတွေအားလုံးအဆုံးသတ်သွားပြီလို့ထရမ့်ကပြောသွားတာပါမြောက်ကိုရီးယားရဲ့လက်နက်ပိုင်ဆိုင်ရေးအစီအစဉ်တွေလက်လျှော့လိုက်ဖို့ဘလောက်ဖိအားပေးရမလဲဆိုတဲ့နေရာမှာထရမ့်နဲ့မွန်နိုဂျာကွဲပြားတဲ့အမြင်တွေရှိပါတယ်ဒါအပြင်တောင်ကိုရီးယားနဲ့အမေရိကန်ကကွယ်ရေးပူးပေါင်းဆောင်ရွက်မှုကိစ္စတချို့ကိုလည်းခေါင်းဆောင်တို့ဥရောဝေဖန်ပြောဆိုသွားပါတယ်စီစဉ်ထားတာထက်မနစ်30ကျော်တွေ့ဆုံဆွေးနွေးပြီးတဲ့နောက်ထရမ့်ရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့လက်တွေ့အလုပ်ဖြစ်မဲ့မူဝါဒတွေကိုသမ္မတမွန်ကချီးကျူးပြောဆိုသွားသလိုပဲမြောက်ကိုရီးယားရဲ့နျူကလ িয়ার အရေးမှာလည်းကကွယ်ရေးကဆက်လို့ကျဲပြန့်တဲ့သဘောတူညီချက်တွေရရှိခဲ့ကြတယ်လို့ပြောပါတယ်မြောက်ကိုရီးယားအရေးကန့်တွဲရမှာတန်ခတ်ပိတ်ဆို့မှုတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားမယ်လို့မွန်ကပြောပေမဲ့ထရမ့်ကတော့မြောက်ကိုရီးယားအပေါ်ဖိအားတိုးပေးဖို့ကအဓိကထားပြောဆိုသွားတာပါ
IS Islamic State ကြွားရည်နဲ့တိုက်ခိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေအချင်းချင်းကြားတင်းမာမှုတွေဖြစ်ပေါ်နေတာကိုရှင်းကြရေးအမေရိကန်ကစူးစမ်းလုဆောင်တဲ့အနေနဲ့ IS အဖွဲ့တိုက်ခိုက်ရေးညွန်ပေါင်းအဖွဲ့ဆိုင်ရာအမေရိကန်အထူးတန်တမာ Brett McGuttkတောက်ကြနေကတူရကီနိုင်ငံအန်ကာရာမြို့ကိုရောက်သွားခဲ့ပါတယ်။အဲဒီလိုတင်မာမှုတွေဖြစ်ပေါ်နေတာကြောင့်ရခာမြို့ကိုပြန်လည်တင်ပတ်ရေးအတွက်လမ်းကြောင်းလွှဲသွားမယ့်အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။အဲဒီအဖွဲ့ကရခာကိုသူတို့ရဲ့မြို့တော်လို့ကြေညာထားတာပါ။သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဆက်တေးယက်အာဒဝါနဲ့တယ်လီဖုန်းကတဆင့်စကားပြောကြတဲ့နေ့မှာပဲမဂတ်ခာတူရကီကိုရောက်သွားတာပါ။မဂတ်အနေနဲ့အစင်းမြင့်တူရကီအရာရှိတွေနဲ့ပဲတွေ့ဆုံခွင့်ရခဲ့တဲ့အတွက်သူခီးစဉ်ရဲ့ခက်ခဲမှုကိုပြသနေပါတယ်။ပြီးခဲ့တဲ့ခီးစဉ်နေ့မှာတော့မဂတ်ခာသမ္မတအာဒဝါနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ဒါပေမဲ့မဂတ်ခာ 1PG လို့ခေါ်တဲ့ကတ်လူမျိုးစုပြည်သူစစ်တပ်ဖွဲ့တွေနဲ့အရန်နိကလွန်တဲ့အတွက်ဆိုတဲ့ဆွဆွဲချက်နဲ့သူ့ကိုရာထူးကနေဖယ်ရှားပေးဖို့သမ္မတအာဒဝါကတောင်းဆိုခဲ့ပူပါတယ်။တွေ့ဆုံဆွေးနွေးမှုတွေအတွင်း IS အဖွဲ့ကိုချေမုံရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းတောက်ကြနေကတွေ့ဆုံမှုအပြီးမှာမဂတ်ကပြောပါတယ်။
အီရန်နိုင်ငံရဲ့လုံခြုံရေးနဲ့မစ္စိုင်းတုံးကြီးအစီအစဉ်တွေတိုးမြင့်ဆောင်ရွက်ဖို့အမေရိကန်ဒေါ်လာတန်550နီးပါးအသုံးပြုရေးဥပဒေကြမ်းတရက်ကိုအီရန်လွှတ်တော်ကစဉ်းစားသုံးသပ်နေပါတယ်။ဆီးရီးယားနိုင်ငံတွင်က IS အစွန်ရောက်စစ ဒီကအပြင်အရွယ်အစားအမျိုးမျိုးရှိတဲ့ဒုံးကျည်အစီအစဉ်တွေနိုင်ငံတော်ဘဏ္ဍာငွေထက်ကကာကွယ်ရေးအတုံးစီဖြစ်ငါးနှစ်စာကြိုတင်ရထားဖို့လိုအပ်တာပါ။နှစ်ပေါင်း30အတွင်းနိုင်ငံပြန်မဖက်ကိုဂျွန်လ18ရက်နေ့ကပထမဆုံးပြုလုပ်လိုက်တဲ့အီရန်ရဲ့ဒုံးကျည်ဟာဆီးရီးယားနိုင်ငံအရှေ့ပိုင်းကဒီယာအဇူမျိုးကIS ခံရုံနဲ့မြို့ပြင်ကဘုံထုတ်လို့ရေးစခန်းကိုထိမှန်ခဲ့တယ်လို့IRG
ဗီယိုအမေရိကန်သံမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 932ငါစိုင်းဒိုမီတာ40 kHz 9433ညစိုင်းဒိုမီတာ48 kHz 618ငါဒုတိယနိုင်ဝက်မှာစိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ခါတရင်တွေကိုကြေညာပေးနေပါတယ်ခင်ဗျာ။ထိုင်းနိုင်ငံတွင်းကအလုရှင်တွေနဲ့ရွှေပြောင်းအလုသမားတွေပေါ်အကျိုးသက်ရောက်မှုတွေညော့နေအောင်လှုပ်ဆောင်တဲ့အနေနဲ့ရွှေပြောင်းအလုသမားများဆိုင်ရာဥပဒေသစ်ပြဋ္ဌာန်းဖို့ရက်120နောက်ဆုံးလိုက်ကြောင်းထိုင်းဒုတိယဝန်ကြီးချုပ်ဝစ္စနုခရိယာငမ်ကတောက်ကြနေမှာပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ကတော့ဆုံးရှုံးနှစ်နာမှုတွေအတွက်သူ့အနေနဲ့နားလည်သဘောပေါက်ကြောင်းအခုလိုရက်ရွှေ့ဆိုင်းလိုက်ပေမဲ့လည်းတချင်ချင်မှာတော့ဥပဒေကိုပြဋ္ဌာန်းကျင့်သုံးသွားရမှာဖြစ်တဲ့အကြောင်းနဲ့တရားမဝင်အလုသမားတွေနဲ့လူမောင်ကိုကူးသူတွေကိုတော့ဥပဒေအတိုင်းအရေးယူသွားမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ချန်အိုချာကပြောသွားတာဖြစ်ပါတယ်အလုသမားဝန်ကြီးနိုင်ငံတော်ကောင်စီအမျိုးသားလူမျိုးရေးကောင်စီကုန်သွယ်ရေးဆိုင်ရာပူးတွဲကော်မတီဆက်မှုနဲ့ဗန်လုံငန်းစတဲ့အနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့ဒူဝန်ကြီးချုပ်ခရိယာငမ်တို့အစိုးရအိမ်တော်မှာတွေ့ဆုံအပြီးမှာရက်ရွှေဆိုင်မဲ့ကိစ္စဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီတော့တွင်ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာနဲ့ကမ္ဘောဒီးယားကရွှေပြောင်းအလုသမားတွေတနေ့တနေ့ထောင်ထဲချပြီးတော့ပြန်ထွက်သွားနေကြတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့ကတောက်ချနေမှာပြောပါတယ်။နိုင်ငံသားအလုသမားတွေကိုထိန်းကုပ်မဲ့အမိန့်တရဒီလအစောပိုင်းမှာစတင်အသက်ဝင်ပြီးတဲ့နောက်အခုလိုထွက်သွားနေကြတာဖြစ်ပါတယ်။နိုင်ငံသားအလုသမားစီမံခန့်ခွဲရေးဥပဒေအရထုတ်ပြန်တဲ့အမိန့်ဟာဇွန်လ18ရက်နေ့ကစပြီးအသက်ဝင်တာဖြစ်ပါတယ်ဒီအမိန့်ရတရားဝင်အထောက်အထားမရှိတဲ့နိုင်ငံသားအလုသမားတယောက်ကိုအလုခန့်ထားတဲ့အလုရှင်တစ်ခုဟာဒဏ်ငွေထိုင်းဘတ် 8 သိန်းအမေရိကန်ဒေါ်လာနဲ့ဆိုရင်တော့ 13,000 ကျော်ပေးဆောင်အောင်မှာဖြစ်ပါတယ်ဒီတင်းကျပ်တဲ့ပြစ်ဒဏ်ကြောင့်စီးပွားရေးလုပ်ငန်းတချို့ဟာတရားဝင်အထောက်အထားမဲ့အလုသမားတွေကိုအလင်းအမြန်ထုတ်ပစ်တာဒါမှမဟုတ်လက်ရှိပြပအလုသမားတွေအတွက်အလုလုခွင့်လက်မှတ်လျှောက်ထားတာတွေလုပ်နေကြရပါတယ်
အမေရိကန်ပြည်ထောင်စုကထိုင်ဝမ်ကျွန်းကိုဒေါ်လာ10.4ဘီလီယံပုံလှည့်နဲ့ရောင်းချပေးဖို့ကြိုတင်သဘောတူညီလိုက်တဲ့အပေါ်တရုတ်နိုင်ငံဘက်ကအပြင်းအထန်တုံ့ပြန်လိုက်ပါတယ်။တီချာအုပ်ချုပ်နေတဲ့တိုင်ဝမ်ကတရုတ်ပြည်မကြီးကိုအထက်ကစီးရေးပြန်ဖြတ်အဖြစ်ရှုံနေတာပါ။လက်နဲ့ရောင်းချမဲ့ကိစ္စဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေတဲ့အတွက်ပယ်ဖျက်လိုက်ဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအမေရိကန်နိုင်ငံကိုတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။ဧပြီလမှာအမေရိကန်သမ္မတသွန်နဲ့ထရမ့်နဲ့တွေ့ဆုံတဲ့နောက်ပိုင်းဆက်ဆံရေးပြည်လည်ဖို့တရုတ်တို့ကကြိုးပမ်းလာတာပါ။လက်နက်ရောင်းချမဲ့ကိစ္စကိုတရုတ်တို့ဘက်ကကန့်ကွက်နေပေမဲ့လည်းတိုင်ဝမ်ကကွယ်ရေးဝန်ကြီးဌာနဘက်ကတော့ဒီကိစ္စကိုအမေရိကန်အရာရှိတွေနဲ့အများဆုံးဆွေးနွေးမှာဖြစ်တယ်လို့လှပိုင်းအတွင်းအပြည့်လောက်ကိုင်းနိုင်ဖို့လည်းမျှော်မှန်းထားတာဖြစ်ပါတယ်
။တောင်တူပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ပါရာဆယ်ကျုံးစုတွေအနီးဗီယက်နမ်ငါးဖမ်းတင်မောတွေကိုတရုတ်ရစ်တပ်တင်မောကတိုက်ခတ်လိုက်ကြောင်းဗီယက်နမ်သတင်းမီဒီယာတွေမှာကြာသပတေးနေ့ကဖော်ပြထားပါတယ်။အဲ့ဒီတိုက်ခတ်မှုဟာဇွန်လ18ရက်နေ့မှာဖြစ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။ဒီတိုက်ခတ်မှုကြောင့်တရုတ်တို့အနေနဲ့သူ့ရဲ့စစ်အင်အားကိုပြတ်လာနေပြီလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်။တရုတ်တို့ကရှီရှာကျွန်းစုလို့ခေါ်ပြီးဗီယက်နမ်ကဟောင်ဆာလို့ခေါ်တဲ့အဲ့ဒီပါရာဆယ်ကျွန်းစုတွေအနီးမှာပြီးခဲ့တဲ့ဇွန်လ15ရက်နေ့ကလည်းအလားတူဗီယက်နမ်ငါးဖမ်းတင်မောကိုတိုက်ခတ်မှုမျိုးဖြစ်ခဲ့သေးတဲ့အကြောင်းကွမ်ငိုင်းခရိုင်ဗီယက်နမ်အရာရှိတွေကပြောပါတယ်ခင်ဗျာ
Japan နိုင်ငံဟာ2039ရောက်ရင်လကဘာကိုလူသားစေလို့လိုတယ်လို့ Japan အစိုးရရဲ့အာကာသစူးစမ်းလေ့လာရေး Agency JAXA ကပြောပါတယ်။တဟာလမျက်နှာပြင်ကိုလေ့လာစူးစမ်းလို့ကြောင်း JAXA ကပထမဆုံးကြေညာလိုက်တာဖြစ်တယ်လို့နိုင်ငံတကာစူးစမ်းလေ့လာရေးအဖွဲ့ရဲ့တစ်စိတ်တိုင်းအဖြစ်ပါဝင်ဖို့များတယ်လို့ Agency ကပြောပါတယ်။ JAXA ရဲ့ဗိုလ်ထုတ်ချက်ကကြေညာချက် Asian Space Race ဆိုတဲ့အာကာသစူးစမ်းလေ့လာရေးမှာတခြားအာရှနိုင်ငံတွေနဲ့အတူ Japan ကပါဝင်လာတဲ့အတိတ်ပဲပါ။တဟာရည်ရွယ်ချက်ကြီးမားတဲ့အာရှနိုင်ငံတွေရဲ့အစီအစဉ်ကိုနောက်ဆုံးထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။
Direct from Washington, the voice of America, VOA. စနေနေ့မနေ့ကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းဆိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်သွားပါမယ်။ရခိုင်ပြည်နယ်အရင်နဲ့ပတ်သက်လို့တောက်ကြနေကနိုင်ငံတော်သမ္မတအိမ်တော်မှာအထူးအစည်းအဝေးပွဲတရက်ခေါ်ယူကျင်းပခဲ့ပါတယ်။ရခိုင်အရေးအတွက်နိုင်ငံတကာရဲ့အာရုံစူးစမ်းမှုခံနေရပြီးလူအခွင့်အရေးအဖွဲ့တွေကမြန်မာနိုင်ငံကိုဝိုင်းဝန်းဖိအားပေးနေကြတာမို့ဒါဟာမြန်မာနိုင်ငံရဲ့ပြည်တွင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုအဟန့်အတားဖြစ်စေတယ်လို့ပညာရှင်တွေကထောက်ပြနေကြပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရမှာပါနိုင်ငံတော်သမ္မတဦးတင်ကျော်ဦးဆောင်ပြီးရခိုင်အရေးအထူးအစည်းအဝေးပွဲတက်ကိုနိုင်ငံတော်သမ္မတအိမ်တော်မှာဇွန်လ30ရက်တောက်ကြနေမွန်းလွဲမဲကကျင်းပခဲ့တာဖြစ်ပါတယ်အဲ့ဒီအထူးအစည်းအဝေးပွဲမှာဆွေးနွေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့သမရယုံပြောခွင့်ရဦးစော်ထီက VOA ကိုရှင်းပြပါတယ်
။အဓိကတော့နံပါတ်1ဒုသမရဦးမြင့်စီကမောင်တော်ဒီကဆောင်းလန်းစစ်ရေးကော်မရှင်ရဲ့ဖောင်းချက်လေးပြီးတော့ရှင်းတယ်ပေါ့နော်။နောက်နံပါတ်2ကပြည်တော်စုဝင်ဦးစော်ထီစီကဒေါက်တာကိုဗီယန်ကော်မရှင်အကြံပြုချက်ပြီးကော်မတီဖောင်းချက်မှုချင်းနေပြီးရှင်းတယ်။အဲနံပါတ်3ကမြို့သားလူတွေတမိတ်ကိုဦးတောင်းထွန်းကဒီ fact finding နဲ့ပတ်သက်ပြီးတော့သုတ်ပြန်ဖောင်းနေနေတာကိုရှင်းတယ်။နောက်ကျွန်တော်တို့ဒုတက်ချက်ဒီရတဲ့မှာကဝေးကြီးတို့ကဝေးကြီးတို့ဒီကိုယ်တော်ကြီးဆိုရင်းကဟောင်းတော်ဒေသလုံးကြီးချင်းနေနဲ့အကြမ်းတကယ်မှုချင်းနေနဲ့လုံးကြီးဆောင်ချင်းနေပါရှင်းလို့နော်ပြီးရမယ်ကျွန်တော်တို့ဒီဝေးတက်လာတဲ့လူတွေဝိုင်းတော့ဆွေးနွေးကြရတယ်အစီအရာတော့အဲ့ဒါပါပဲ
ဒီအကြောင်းအရာဒီပေါ်မှာရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတဲ့အစီအစဉ်တွေကိုဝိုင်းဝန်းဆွေးနွေးခဲ့ကြပေမဲ့အဲ့ဒီဆွေးနွေးချက်အသေးစိတ်ကိုတော့ဖြေကြားဖို့ဥစော်ထီကညင်းဆိုပါတယ်ရခိုင်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလာခွင့်မပေးဘူးလို့အစိုးရကလွှတ်တော်မှာကြေညာခဲ့တာနဲ့ပတ်သက်ပြီးပြည်တွင်းနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့ဝေဖန်တာတွေပြင်းပြင်းထန်ထန်ကြားလာရပြီးတဲ့နောက်အခုလိုသမရအပါအဝင်စစ်ဘက်နဲ့လုံခြုံရေးဆိုင်ရာထိပ်ပိုင်းခေါင်းဆောင်တွေရခိုင်အရေးအတွက်ပထမဦးဆုံးကြိမ်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကလည်းကုလအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်လို့လှုပ်ဆောင်မဲ့အနေအထားတွေကိုဆွေးနွေးပွဲမှာတင်ပြခဲ့သလိုဇူလိုင်လ3ရက်နေ့မှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးအပါအဝင်ထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းဆွေးနွေးဖို့ရှိပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့ဖိအားကိုဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားနိုင်ဖို့အခုလိုအရေးပေါ်အစည်းအဝေးတရက်ကျင်းပခဲ့ပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာသုတေသနဌာနကတိကဟောင်းဥက္ကမောင်စောကသုံးသပ်ပါလေ
ဒီခုနောက်ဆုံးဖြစ်နေတာသူတို့ဘင်္ဂါလီတွေရဲ့ပဲချင်းချင်းရွာပကြီးတွေကိုတတ်တာစိန်ကောင်းတွေကိုတတ်တာခဏခဏတတ်နေတယ်ဒါဖြစ်နေတာကဟိုလုံမဟုတ်ပါဘူးအမှန်ကဒီလိုပါဆိုတာမျိုးမကြွလိုက်နဲ့ကြွလိုက်ရင်အဲ့လူကိုနောက်တည်းရဲ့လာတတ်ပါပဲအဲ့လိုဖြစ်နေတယ်အဲ့လိုမျိုးတွေကျတော့သူတို့ဒီကဘာကလည်းဘာမှပြောဖို့မရဘူးဒီ UN စုစုများကလည်းဘာမှပြောဖို့မရဘူးအဲ့တော့ဒီဗမာဆွေရကဘယ်လိုတုံ့ပြန်နိုင်မလဲဆိုတော့အခုအတိုင်းမလက်မခံနိုင်ဘူးပဲသာပြီးတော့မှသူတို့တောင်းဆိုခြင်းနဲ့ကိုယ့်ဘက်ကပြီးတဲ့အကြံပေးခြင်းနဲ့နှစ်ခုကိုအဲ့ဒါလိုင်လျောညီတွေဖြစ်မဖြစ်ကြည့်ပြီးတော့အဲ့ဒီတိုင်းဆက်ပြီးတော့လုံမှာပဲလို့ကျွန်တော်မြင်တယ
်။ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂကရောအခြားလူအခွင့်အရေးအဖွဲ့တွေကပါဆက်ပြီးဖိအားပေးနေမယ်ဆိုရင်မြန်မာပြည်နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကိုအဟံအတားဖြစ်လာစေမှာဖြစ်ပြီးဒီမိုကရေစီအကောင့်တွေဖော်ရေးကိုနှောင့်နှေးသွားနိုင်တယ်လို့ကတိကဥက္ကမောင်စောကမြင်ပါတယ
်။ပြောရမယ်ကျွန်တော်ဗမာပြည်ဒီတုန်းကရှိခဲ့တဲ့ဆီအစိုးရဆက်ဆက်ကိုဘယ်သူမှအယုံကြည်မရှိခဲ့လို့ဒါတွေဖြစ်လာတဲ့ပြဿနာတွေကိုအဲ့တော့ဘာမှပြည့်စွဲရအမှန်ပြောလဲအမှားပဲဒေါ်စုစွဲရတက်ပြီးတော့လဲအမြင်ကမပြောင်းဘူးရခိုင်ကိစ္စတဲ့အရေးပါတာပါရှိလဲဆိုလို့ရှိရင်တချင်ကိစ္စတော့ဘာလို့လဲရှိတာပဲဟာလားတပြင်းရည်လဲရှိတာပဲအဲ့ဒါတွေကိုတော့သူတို့ဘာမှမပြောဘူးအဲ့ဒီဒီရိုဟင်ဂျာဆိုဒီမြတ်ကိစ္စကိုပဲသူတို့အလွန်လုံးဦးစားပေးပြီးလုပ်နေတယ်အဲ့တော့ကျွန်တော်အမြင်မှာတော့ကုလသမဂ္ဂရောနိုင်ငံတကာအဖွဲ့အစည်းဆိုသူများကရောသူတို့ဒီထဲမှာဆက်ပြီးရည်လုံနေမယ်ဆိုရင်သူစုစုရဖို့ဗိညာဏကြဖြစ်လာမယ်။ဘမပြည်ရဲ့လုံနေတဲ့ပြုပြင်ပြောင်းလဲရေးတွေလည်းအကုန်လုံးအတွက်အဟံတားတွေဖြစ်ကုန်မယ်။လူခွင့်ရေးတို့
ဒီမိုကရေစီကောင်းတဲ့ပေါ်ရီတို့အားလုံးအတွက်နောင်တိသွားနိုင်တယ်ဆွေရွတ်သွားနိုင်တယ်သမနာအင်တော်ကအတူအစည်းဝေးပွဲကိုသမနာဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဒုသမနာတွေဖြစ်တဲ့ဦးမြင့်စွေဦးပန်တီယူပြည်သူ့လွတ်တော်ဥက္ကဋ္ဌအမျိုးသားလွတ်တော်ဥက္ကဋ္ဌဒုတမရော်ကဝေးဦးစည်းချုပ်ဒုဗိုလ်ချုပ်မူကြီးစိုးဝင်းပြည်တော်စုဝန်ကြီးတွေဖြစ်တဲ့ US နေနေမနဲ့ခင်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ထိုင်းရောက်မြန်မာတွေအတွက်သတင်းကောင်းတစ်ပုဒ်ကိုပြောပြချင်ပါတယ်နိုင်ငံသားအလူသမားရေးဆိုင်ရာဥပဒေသစ်ကိုဆိုင်းငံ့ဖို့ထိုင်းဝန်ကြီးချုပ်ကစီစဉ်နေပါတယ်ထိုင်းအစိုးရမကြာသေးခင်ကတတ်မှတ်ကျင်းသုံးခဲ့တဲ့နိုင်ငံသားအလူသမားဥပဒေသစ်ဟာထိုင်းလူငန်းရှင်တွေနဲ့နိုင်ငံသားအလူသမားတွေအတွက်ထိခိုက်နေနာမှုကြီးမားတဲ့အတွက်ပြန်လည်သုံးသပ်ဖို့ယာယီဆိုင်းငံ့ထားတာဖြစ်ကြောင်းတောက်ကြနေမှာကြေညာတာပါ VOA သတင်းတော်မှအေးမှသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံတွင်းမှာအလုပ်လုပ်ကင်နေကြတဲ့နိုင်ငံသားသားအလုပ်သမားတွေနဲ့ပတ်သက်လို့လုပ်ငန်းရှင်တွေဟာဥပဒေနဲ့မညီတဲ့နိုင်ငံသားသားအလုပ်သမားတွေကိုအလုပ်ခန့်ထားတာတွေကိုစစ်ဆေးတွေ့ရှိခဲ့မယ်ဆိုရင်လုပ်ငန်းရှင်တွေအနေနဲ့အလုပ်သမားတဦးကိုတရားမဝင်အလုပ်ခန့်ထားတာကြောင့်ဘတ်ငွေ၄သိန်းကနေ၈သိန်းအထိဒဏ်ငွေပေးဆောင်ရမယ်ဆိုပြီးဥပဒေထဲမှာပါရှိတာပါဒီဥပဒေထွက်ပြီးအဖမ်းဆီးတွေလည်းဇက်တိုက်ဖြစ်လာပါတယ်ဒီဥပဒေနဲ့ပတ်သက်လို့တင်တော်တဲ့နီလန်းနေရှာဖွေဖို့အတွက်အလုသမားရေးဆိုင်ရာအဖွဲ့အစည်းတွေကိုတာဝန်ပေးလိုက်တယ်ဆိုပြီးထိုင်းအစိုးရကဆိုပါတယ်ဒီဥပဒေသစ်ကိုရပ်ပေါင်း120ယာယီဆိုင်ငံ့မဲ့ကိစ္စမှာတော့ပုံမှန်101 102 122တို့ကိုပြန်လည်သုံးသပ်ဖို့ဖြစ်ပါတယ်အဲ့ဒီပုံမှန်တွေကတော့အလုရှင်တဲ့အလုသမားတွေကိုဖမ်းမိတာနဲ့ထောင်ဒဏ်နဲ့ငွေဒဏ်ကိုအမြင့်ဆုံးချမှတ်နေတဲ့ဥပဒေပုံမှန်တွေဖြစ်ပါတယ်ဇွန်လ30ရက်နေ့ညပိုင်းထိုင်းသတင်းတွေမှာတော့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကအလုသမားရေးဆိုင်ရာဥပဒေသစ်ဟာထိုင်းလုပ်ငန်းရှင်တွေရောအင်းနီနာချင်းနိုင်ငံတွေကလာရောက်အလုပ်လုပ်ကင်နေသူတွေပါနှိမ့်နာမှုတွေရှိနေကြောင်းဒီအတွက်အလုသမားရေးဌာနတွေနဲ့ငြိမ်းချမ်းရေးကောင်စီအကြံပေးအဖွဲ့ရဲ့တင်ပြချက်ကိုလက်ခံခဲ့ပြီးဥပဒေသစ်တွေကပုံမှန်3ခုကိုယာယီရဆိုင်ဖို့အတွက်အခြေခံဥပဒေပုံမှန်44ကိုသုံးမှာဖြစ်ကြောင်းပြောဆိုသွားခဲ့တာပါဒီဥပဒေနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်မစ္စတာပရာယွတ်ချန်အိုချာကအခုလိုပြောသွားပါတယ
်ว่าแต่ไอ้ที่ไหนบอกว่าจะไป
ဝန်ကြီးချုပ်ပြောဆိုသွားတာကတော့သူ့အနေနဲ့ဆုံးရှုံးနှိမ့်နာမှုတွေရှိတယ်ဆိုတာကိုနားလည်တဲ့အကြောင်းဒါပေမဲ့ဥပဒေဟာဥပဒေပါပဲအရေးမယူဘဲနဲ့လွှတ်ထားပေးလို့တော့မရဘူးဆိုပြီးပြောသွားခဲ့တာပါအချိန်တစ်ခုပေးပြီးအဲ့ဒီဥပဒေကိုဆိုင်းငံ့ပြီးသွားရင်အဲ့ဒီဥပဒေကိုကျင့်သုံးသွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်လက်ရှိမှာလဲတရားမဝင်ခိုးဝင်တဲ့အလုပ်သမားတွေနဲ့လူကုန်ကူးမှုတွေနဲ့ပတ်သက်လို့ရှိရင်တော့လောကဥပဒေအတိုင်းစီရင်သွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်ဒုတိယဝန်ကြီးချုပ်ကတော့ဝန်ကြီးချုပ်ရဲ့တာဝန်ပေးချက်အရအလုပ်သမားရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်ဆက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းယာယီဆိုင်းငံ့ထားတာကတော့ပုံမှန်3ခုဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပြီးဒီဥပဒေကျင့်သုံးတော့မယ်ဆိုရင်တော့တရားမဝင်နိုင်ငံသားအလုပ်သမားတွေကိုပြန်ဖို့အတွက်နေဆက်ကိတ်တွေကနေတရားဝင်ခွင့်ပြုပေးမယ်ဆိုပြီးပြောဆိုသွားပါတယ်အစိုးရအနေနဲ့ပြင်းထန်တဲ့ဥပဒေကိုချမှတ်လိုက်တဲ့အတွက်အလို့ရှင်တွေကလည်းတရားမဝင်အလို့သမားတွေကိုမခန့်ရဲကြသလိုအလို့သမားတွေကလည်းထိတ်လန့်ပြီးနေရက်ပြန်နေကြတာဖြစ်တယ်လို့လည်းဆိုပါတယ်ဒီအပိုင်းမှာတော့ထိုင်းမှာအလို့လုံးနေကြတဲ့တရားမဝင်နေထိုင်နေကြတဲ့လာအိုမြန်မာကမ္ဘောဒီးယားတွေဟာနေရက်ပြန်နေကြတာဖြစ်ပြီးဒီထဲမှာအစုအဝေးနဲ့ပြန်ကြသူတွေကတော့မြန်မာနိုင်ငံသားတွေဖြစ်ပါတယ်ဒီအတွက်ထိုင်းနဲ့မြန်မာတာဝန်ရှိသူတွေဟာလည်းဒီတက်တနာတွေကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံမှာဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေကြပါတယ်ရှင
်ထိုင်းရှိဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့မြန်မာနိုင်ငံသားတွေရဲ့နှလုံးသားကိုဖမ်းဆီးခဲ့သူတဦးရဲ့သတင်းကိုလည်းတင်ပြချင်ပါတယ်ကိုကံပညာမျိုးစုံ3ခွင့်ရှိတဲ့ဒီ MMA လို့ခေါ်တဲ့ Mix Martial Arts 1 Championshipဒီ middleweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာမြမစဘအုံးလို့နာမည်ကြီးတဲ့ online ensan champion စုကိုစုကူးသွားတာပါရန်ကုန်မှာမနေ့ကကျင်းပတဲ့ဘောလုပွဲမှာလက်ရှိ champion ရုရှားနိုင်ငံသား Vitali Bigdash ကိုအနိုင်ရဘူဆွဲလိုက်တာဖြစ်ပါတယ်မန်အင်ဂျင်နီယာကအကြောင်းစုံကိုပြောပြမှာပ
ါ Ladies and gentlemen after 5 rounds we go to the judges scorecards and all three judges see it for your winnerAnd you won middleweight world champion! The Burmese
ကြခဲ့ရတဲ့အတန်ကတော့တောက်ချာနီကရန်ကုန်မြို့တူဝနာအားကစားခန်းမမှာမြန်မာကအင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပတဲ့ One Championship Middleweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာအောင်လာအန်ဆန်အနိုင်ရရှိကြောင်းဒိုင်လူကြီးကကြေညာသွားတာဖြစ်ပါတယ်။လက်ရှိချန်ပီယံဖြစ်သူ Victory Big Dash ကိုစင်ခေါ်ပြီးရှင်ပြိုင်ထိုးခဲ့တဲ့ပွဲမှာစုစုပေါင်း9ကြိမ်မြောက်အပြန်အလှန်ထိုးတက်ခဲ့ပြီးတဲ့နောက်ဒိုင်တွေအားလုံးကအမှတ်ပြေပေးပြီးတညီတညာတဲ့အောင်လာအန်ဆန်ကိုအနိုင်ပေးခဲ့တာပါ။အခုလိုချန်ပီယံဆုကိုရရှိဖို့သူ့အနေနဲ့နေရောညပါအင်တိုက်အားတိုက်လေ့ကျင့်ခဲ့ရတယ်လို့အောင်လာအန်ဆန်ကပြိုင်ပွဲအပြီးသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
။ကျွန်တော်ဆုံးချက်ကတော့ဒီမှာဒီမှာဒီနေ့မှာဒီမှာချန်ပီယံဖြစ်တယ်ကျွန်တော်အိမ်မှာအဲ့ဒါပဲ။အဲဒီတော့ကျွန်တော်တို့အားလုံးအပြည့်အစုံကျွန်တော်တို့စူးစမ်းပြီးတော့ကျွန်တော်ဒီဒီပွဲဆိုပြီးတော့ကျွန်တော်ဒီကျွန်တော်စူးစမ်းတော့ဒီကျေးဇူးတင်တာညံရုံးနဲ့ညံဦးနော်ကျွန်တော်ကကျောင်းရုံးမကျောင်းချင်းပေါ်တွေညံစူးစမ်းပြီးတော့မိနေညနဲ့ယူအောင်စူးစမ်းပြီးတော့ဒီတော့ကမ္ဘာ့ဆန်နဲ့ဖြစ်လာတာဖြစ်ပါတယ်အဲ့ဒါကျွန်တော်အားနဲ့ဖြစ်တာမဟုတ်ဘူးအားလုံးဒီလိုမျိုးကျွန်တော်ကိုကူညီပေးတော့ကျွန်တော်စပွန်ဆာတွေမှာတွေ့ရမလားဒီကမြန်မာစပွန်ဆာတွေလည်းမြန်မာပြည်မှာကျွန်တော်ကစားတိုင်းကကျွန်တော်အားပေးရတယ်အားလုံးဆိုညံစီးစမ်းတယ်အားလုံးညံချစ်တယ်အဲ့ဒါပြီးတော့မြန်မာပြည်မှာဘာမဆိုကျွန်တော်တို့စူးစမ်းပြီးတော့စူးစမ်းပေါင်းရင်းမြစ်ပြီးလုံးဝဘာမဆိုဖြစ်နိုင်လို့ကျွန်တော်ဒီလိုမျိုးအားပေးချင်ပါတယ
်အခုလိုကချင်တိုင်းသားအောင်လာအန်ဆန် MMA Middleweight တန်းကမ္ဘာ့ချန်ပီယံဆုကိုစွခူးနိုင်တာဟာမြန်မာနိုင်ငံအတွက်တာမကအရှိတောင်အာရှဒေသအတွက်ပါပထမဆုံးအကြိမ်ဖြစ်တယ်လို့လည်းညီဖြစ်သူကမ်ဆန်းက VOE ကိုပြောပါတယ
်ကျုပ်ကချင်သူ့ကြောင့်နဲ့ဖြင့်ဂုံယူရနောက်တစ်ခုကတော့ကျွန်တော်ဗမာပြည်အားလုံးဗမာပြည်သားအားလုံးအတွက်ရောအကျိုးပြုမဲ့နိုင်ပွဲတပွဲချစ်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကတော့ကျွန်တော်တိုင်းရင်းသားတွေအားလုံးအတွက်ရောစီးလုံးညီညွတ်မှုအတွက်ပံ့ပိုးနိုင်မဲ့အောင်မြင်မှုတစ်ခုလို့ကျွန်တော်ယုံကြည်ပါတယ
်အခုလိုချန်ပီယံဆုကိုစွခူးနိုင်ဖို့အောင်လာအန်ဆန်ဟာလွန်ခဲ့တဲ့၄နှစ်ကျော်ကတည်းကပြိုင်ပွဲအဆင့်ဆင့်ကိုရှင်ပြိုင်ထိုးတက်ခဲ့ရတယ်လို့ဆိုပါတယ် One Championship Middleweight တန်းကမ္ဘာ့ချန်ပီယံပြိုင်ပွဲနဲ့ပတ်သက်လို့ကမ်ဆန်းကအခုလိုပြောပြပါတယ
် 1FC ဒီဟာကတော့အခု Middleweight ကတော့အရေးကြီးတာပါ Middleweight တို့ဒီ weight တမ်းအရေးကြီးတဲ့ weight တမ်းပါတယ်နောက်တစ်ခုကတော့ UFC နဲ့ဒီကမ္ဘာမှာ UFC နဲ့ 1FC နှစ်ခုပဲရှိတယ်ကျွန်တော်ဒီအနောက်ပိုင်းမှာတော့ UFC အရှေ့ပိုင်းမှာကတော့ 1FC အရှေ့ပိုင်းဆိုမှဒီ Russia တို့ပါအားလုံးမျိုးပါပါတယ်တကယ်ကိုဒီဒေါ်လာတန်းထောင်နဲ့ချီမှကြီးတဲ့ထိုးပွဲအစီအစဉ်ပေါ့နော်အဖွဲ့အစည်းတစ်ခုဖြစ်ပါတယ
်မနေ့ကဘောလုံးပွဲကိုမြန်မာတွေတာမကနိုင်ငံတကာမှာအွန်လိုင်းကနေအားပေးကြည့်ရှုတဲ့ပရိသတ်တန်းနဲ့ချီရှိခဲ့ပြီးအဲ့ဒီတဲကအမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့မြန်မာပရိသတ်ကိုစောစောလှိုင်းကတော့အောင်လာအန်ဆန်းဟာပြိုင်ဘက်ရဲ့အားနည်းချက်ကိုထိရောက်အောင်အသုံးချနိုင်ခဲ့တယ်လို့အခုလိုပြောပါတယ
်ပေါင်းသူကစိုက်ထိုးတွေကတစ်ဖက်ကလူကသူ့ကိုချုပ်ပြီးတော့သူနိုင်တဲ့နိုင်ငံကထိုးကိုကျူစားတယ်ဒါပေမဲ့သူကသူတန်တဲ့ဒီချုပ်ကနေပြန်ပြီးတော့ရှင်ပြိုင်မသိနဲ့ပြောတော့မြန်မာတိုင်းစံစံတက်ဝိစံစံသူကမတည့်ရပြီးတော့ရှင်ထိုးတဲ့နည်းစနစ်ကိုသူစုံဝင်ရတယ်။အဲ့တော့သူကောင်တာချက်ပြန်လုပ်ပြီးထိုးတဲ့အခါမှာတစ်ဖက်ကသူကစားဝယ်ပြက်သွား။ပြက်သွားတဲ့အခါကျတော့သူတစ်ခါအဲ့ချိန်မှာသူထိုးခွင့်ရသွားတယ်ထိုးခွင့်ရသွားပြီးတော့လဲသွားတဲ့အချိန်မှာသူတိုက်ထိုးတယ်။ထိုးပြီးတဲ့အချိန်မှာသူထိုးတဲ့ဥစ္စာကတစ်ဖက်လူကိုဖိအောင်ဖြစ်တဲ့အခါကျတော့ပွဲရံပွဲပြီးသွားနိုင်။ဒါပေမဲ့တစ်ဖက်လူကသူ့ကိုရှင်ရှင်ထိုးဖို့အချိန်ညံပေးတဲ့အခါမှာသူကအတင်းလောမကြီးလုံးလာမတွေ့ဘဲသူကရှောင်ပေးလိုက်တယ်။အဲ့တော့သူအနေနဲ့ကသူ့ရဲ့ပွဲဒီငွေတက်မှတ်ထားတဲ့သူထိုးတဲ့ထုံးလေးစလေးကိုသူဆက်တဲ့ကျင့်သုံးသွားတွေ့
ပြီးခဲ့တဲ့2016ခုနှစ်မှာမြန်မာနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့ One Championship Middleweight တန်းကမ္ဘာ့ချန်ပီယံပြိုင်ပွဲမှာ Victory Big Dash ကိုအောင်လာအန်ဆန်ရှုံးခဲ့ပြီးတဲ့နောက်ဒီနှစ်မှာပြန်လည်ရှင်ပြိုင်ထိုးခွင့်ရခဲ့ပြီးအနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင
်မင်းညင်နိုင်တင်ပြခဲ့တာပါမြန်မာသတင်းဆောင်မတွေဒီမှာခဏနားပြီးတော့နိုင်ငံတကာသတင်းတော်တပုတ်ကိုလည်းတင်ပြခြင်းပါတယ်သမ္မတဒိုနယ်ထရန့်ပြန်ပြင်းရေးဆွဲထားတဲ့ခရီးသွားလာခွင့်ယာယီတားမြစ်တဲ့သမ္မတအမိတ်ကြညာချက်ဟာစန့်ကျင်ကန့်ကွက်မှုတွေကြီးကြီးမားမားမရှိဘဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။သမ္မတရဲ့ခရီးသွားခွင့်တားမြစ်ချက်မှာပါဝင်တဲ့နိုင်ငံ၆နိုင်ငံကရောက်လာကြမဲ့သူတွေကိုကူညီပေးဖို့အတွက်လူဝင်မှုကြီးကြပ်ရေးရှိနေတဲ့လေစိတ်မှာတွားရောက်စုဝေးနေကြပါတယ်။အမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာကြမဲ့ဒုက္ခသည်တွေလာရောက်ခွင့်ရပောင်း120ယာယီပိတ်ပင်ပြီးကသက်မှုကလည်းကြာသာပရိနိမှာပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ကုဇော်ဝင်းလှန်ကစူးစီးတင်ပြထားပါတယ်။
ပြီးသွားလာခွင့်ပိတ်ပင်တမ်းမြစ်ချက်လို့ရေဘူအဖြစ်ခေါ်ဆိုကြတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့မူလအမိန့်ကြေညာချက်ကိုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ပြင်ဆင်ရေးဆွဲထားတဲ့အဲ့ဒီအမိန့်ကြေညာချက်ကိုအမေရိကန်နိုင်ငံတော်တရားရုံးချုပ်ကလက်ခံကြားနာမှာဖြစ်ကြောင်းစွန်လ29ရက်နေ့ကပြောကြားလိုက်ပါတယ်။သမ္မတရဲ့ပြည်ဝင်ခွင့်ပိတ်ပင Di ubre di ya pi wengwen ya yi bipin kanyare muslim miyazu ni tende na ngan chao na ngan aluri ni ne pi wengwen visa shawte ni ama American pi rong zu utwin wengwen miya gen American ma shi ni de turu ye mi da zu re da ma mho si bwa ye lo ngan ni ne te ye wen satsan mu shi jang kai lo ne atao ta pya jaya ma phit par le Iran, Libya, Somalia, Sudan, Syria ne yi min sa de na ngan chao na ngan ga wen la ja me turu ye visa shaw la re go blo kai twe saung ye tin ne so ra ne pat tat lo The Ubre Satin and Temuingin Lima, American Suya Yashidiga, Shimpia Garamaro, the Chananga, the Kuga, the Saint American Piran Zugo, Zulaila Chayani Madangin, Labo, Quimpuja, Yatapi, Turigo, Laya Quim Puma Pipi, Eddie Yen, Nabaima, Layapo, Season Turigoro, Nabaima, Kain to a Sanga Tomelo, Sinin Suya Yashidiga, Jobare, Piwin Gwen Visa, Shaula, Tue, Mulagrega, Twissombo, Season Tapi, Turi, Twissomet, Sisinego, Pepimam Hojan, Tabime, a Tish Shouta Turi in a Tamayoja, Sissi Mimia Kayara, the American and Duma, Nitan to Midazu, Wayne, Damamho, CY Lungan in a Sender Mushi down, Kailone, Tauta, Tapiaja, Machipare, American and Dun Yoni Vida to Rene Midazu, Wayne Chichang, Piana, Tauta, Rigaro, Miba, Zani, Kimbo, Tatami, Yoya Bide, Tan at the Me, Tamet, Trima, Damamho, Nico, Monoma Chites, or the Tautari, Pawinello, American Suya Yashidiga, Jobare. Nidazu and Pichao Tauta, Pialo, Mayana, and Dure Siemaro, Apopa, Nye, Ule, Ador, Tu, Tuma, Niko, Monoma, Wangwe, Kema, Yama, Yakuma, Trima, Tamet, Siza, Jaulan Tatune, the chance swim you waited to the power money. A Kulu Quecha, Tamayara, Halu, Mujita, Udama, Bare, Chetti, Epo, Chekampi, Losan, Yin Chedelule, Asuya Yashiriga, Jobare, American Suyaga, Akutopian, Light De, Kanta Chettiha, Tincha Lunjang. California Pine, Los Angeles Muga, Louis Mutija Isaya Shinny, Mike Fueraga Piovare.
How could you deny that someone's grandparent has a close bona fide relationship with the family? How could you deny that a fiance doesn't have that relationship?
Kufwa to Sada Duriha, Teawe Mitazu ni Maho Hulu, Balolobio Tamamle. Nabido Kone Sizat Hare Dutia Guyo, Kone Teawe Sasamu Mishiba Hulu, Balolo Nimpemle. General Tabiha, Tamu Tujazwa, Ludari, Chica Queen Yerigu. ရပိုင်ခွင့်ပေးရတဲ့နိုင်ငံဖြစ်ပါတယ်အဲ့ဒီချက်ကိုပဲဒီကနေ့ကျွန်တော်တို့အောင်ဆက်ပြီးတော့လှုပ်ဆောင်ကြရမှာပါအမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာကြမဲ့ဒုက္ခတွေလာရောက်ခွင့်ရပ်ပေါင်း130ရာရီပြည့်ပြင်ပြီးအမေရိကန်နိုင်ငံကိုလာရောက်မဲ့နေဆင်ဒုက္ခတွေအရေအတွက်ကိုငါးတောင်အဖြစ်ကန့်တတ်မှုဟာလဲကြာတာပရိနေ့တရေထဲမှာပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်ဒါပေမဲ
င်တယ်လို့ဆိုလာသူကတော့ BACI အမေရိကန်မြန်မာလူမှုရေးအသင်းကအမှုဆောင်အဖွဲ့ဝင်တဦးဖြစ်သူဒေါက်တာရိုဒင်းကပါ
ဒါဗမာပြည်သားဒုက္ခတွေရတီလာဖို့အမေရိကန်လာဖို့ကတော်တော်လေးကိုထိခိုက်မယ်လို့ကျွန်တော်မြင်တယ်။ဘာဆိုတော့အဲ့ဒီမှာတားမြစ်ထားတဲ့ဟာတော်တော်များတယ်။နံပါတ်၁အချက်ကတော့ရပောင်း120 refugee တွေကိုပိတ်လိုက်မှာဖြစ်တယ်။ဆိုတော့ခုဒီနေ့ရနေရပောင်း120ဆိုတော့ဇူလိုင်ဩဂတ်စက်တင်ဘာဒီ physical year ကုန်နဲ့ထိဖြစ်သွားမယ်။အဲ့ဒီမှာတော်တော်လေးတော့ဒါထိခိုက်မယ်လို့ကျွန်တော်မြင်တယ်
။အခုလ28ရက်နေ့အထိအမေရိကန်နိုင်ငံအတွင်းကိုရောက်လာကြတဲ့ဒုက္ခသည်အရေအတွက်ဟာ4,900နီးပါးရှိသွားပြီလို့အစ်မအမေရိကန်အရာရှိတွေကပြောတာကြောင့်ပြီးခဲ့တဲ့အောက်တိုဘာလမှာစတင်တဲ့2018ခုနှစ်ဗန္နာနှစ်အတွက်သတ်မှတ်ထားတဲ့ဒုက္ခသည်အရေအတွက် 5,000 ပြည်ကနီးနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းမိသားစုဝင်တွေနဲ့ဆက်နွယ်ပြီးလာရောက်ဖို့ကြိုးစားကြတဲ့ဒုက္ခသည်တွေကိုထပ်မံခွင့်ပြုဖို့ရှိနေသေးတာကြောင့်အဲ့ဒီကန့်သတ်ချက်အရေအတွက် 5,000 ထက်ကျော်သွားနိုင်တယ်လို့ဆိုပါတယ်။ရွှေပြောင်းအခြေချနေထိုင်မှုရောက်လာကြတဲ့ဒုက္ခသည်တဝက်လောက်ဟာအမေရိကန်မှာဆွေမျိုးသားချင်းရှိထားကြပြီးသူတွေဖြစ်တယ်လို့လည်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00ကနေ9:00အထိတစ်ချိန် နေ့လယ်7:00ကနေနေ့ကင်း7:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွဲ့မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 9999နဲ့လိုင်းလတ်190တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်မှာဖြစ်တယ်လို့အမျိုးသမီးကဏ္ဍမှာတော့
ကြောင်တက်ဖို့အတွက်မတက်နိုင်တဲ့ပညာရေးအတွက်အခက်အခဲဖြစ်နေတဲ့ဒေတာတွေမှာဆိုလို့ရှိရင်လဲဆရာဆရာမတွေကိုပို့ပေးပြီးတဲ့အခါမှာသူတို့
နောက်ပိုင်းမှာအပြည့်စုံကိုနားဆင်နိုင်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဲဒီတာအပေါ်နဲ့သတင်းဆောင်မတွေကိုဒေါခင်မျိုးသက်ကစူးစီးတင်ပြထားတာပ
ါကုလသမဂ္ဂစုံစမ်းသူတွေကိုပြည်ဝင်ခွင့်မပေးဘူးလို့မြန်မာအစိုးရကကြုံဝါနေရဆိုတဲ့ဆောင်းပါးကိုတောက်ကြံနေထုတ်The New York Times မှာဆောင်းမရှင် Mike East ကရေးပါတယ်။ရခိုင်မှာမကြတဲ့ရင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကအချက်လက်တွေစုဆောင်းဖို့အတွက်အဖွဲ့တစ်ဖွဲ့ဆီလွတ်မယ်လို့ပြောပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ကိုပြည်ဝင်ခွင့်ပေးစရာဘာကြောင်းမှမရှိဘူးလို့မြန်မာနိုင်ငံခြားရေးဌာနကပြောရမို့ဒါဟာကုလသမဂ္ဂအဖွဲ့ကြီးနဲ့မြန်မာအစိုးရတို့ကြားတင်းမာမှုတွေရှိလာနိုင်စေတယ်လို့ဆောင်းမရှင်ကတုံ့တက်ပါတယ်။မနစ်ကအောက်တိုဘာရခိုင်ပြည်နယ်ထဲမှာအဆောင်တပ်သား9ဦးကိုတေဆုံးစေတဲ့နေကြားဆောင်စခန်းဝင်စီးမှုကိုပါကစ္စတန်နဲ့ဆော်ဒီအာရေဗျနဲ့ဆက်နွယ်မယ်လို့ယူဆရတဲ့ Haraka El Yakin စစ်သွေးထုတ်အဖွဲ့ကတိုက်ခိုက်တယ်လို့ယုံကြည်တာပါတဲ့ဒီတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အတွက်ဒေသရင်းစစ်တပ်ကလုံခြုံရေးယူခဲ့တဲ့နောက်ပိုင်းရိုဟင်ဂျာတောင်းနဲ့ချီးပြီးထွက်ပြေးရတယ်လို့လုံခြုံရေးတပ်သားတွေကမရင်းမှုတွေလူသတ်မှုတွေနဲ့လူခွင့်ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်လုပ်နေတဲ့ဆိုတဲ့သတင်းကြောင့်လူသားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုရှိလာနိုင်တယ်ဆိုပြီးကုလသမဂ္ဂက February လထဲမှာပဲပြောကြားခဲ့တာပါ March လမှာတော့ Australia India နဲ့သီရိလင်္ကာနိုင်ငံကအဖွဲ့သားတွေပါတဲ့အချက်လက်စုဆောင်ရေးအဖွဲ့ကိုဆက်လုပ်မယ်လို့ကုလသမဂ္ဂကပြောခဲ့တာဖြစ်ပြီးဒါကိုလက်ခံဖို့လူခွင့်ရေးအဖွဲ့ပေါင်းများစွာကတိုက်တွန်းပေမဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကတော့ဒါကိုလက်မခံပါဘူးမြန်မာဆွေအကကုလသမဂ္ဂတွင်မှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးစီးတဲ့ကော်မရှင်အဖြစ်ပြည်တွင်းအဖွဲ့ဖြစ်တဲ့ဒုသမဂ္ဂဦးဆောင်တဲ့ကော်မရှင်ကိုပါဖွဲ့စည်းပြီးစုံစမ်းစီတာမို့အခုလိုကုလအဖွဲ့လာဖို့မလိုဘူးလို့ညင်းတဲ့အပြင်ဒါအခြေအနေကိုပိုဆိုးစေနိုင်တယ်လို့ပြောပါတယ်လူခွင့်ရေးအဖွဲ့တွေကတော့အခုလိုညင်းတာကလည်းအခြေအနေကိုဆိုးလာစေမယ်လို့ထောက်ပြတယ်လို့ကိုဖီအာနန်စုံစမ်းရေးအဖွဲ့ကလူခွင့်ရေးကိစ္စစုံစမ်းတာမပါတဲ့အတွက်ဒါကိုမချေနဲ့တယ်လို့ပြည်တွင်းစုံစမ်းရေးအဖွဲ့ကလည်းစစ်တပ်ကလူဟောင်းတွေကိုမယုံဘူးလို့ဆိုပါတယ်ဒါအပြင်အခုလိုလာခွင့်မပြုတာဟာလူနည်းစုမွတ်စလင်တွေကိုဖိနှိပ်ဖို့စစ်သားတွေကိုအားပေးရကြနေတယ်လို့ရခိုင်ရေးအစိုးရရဲ့ကင်ကြယ်ပုံအချိုးမကျတာကိုကုလကတိမှဆိုးနေတယ်လို့ပါဆွဆွဲကြောင်းဖော်ပြထားပါတယ်ဒုတိယကြိမ်27ရာစုပင်လုံးကြီးလာကန်းနဲ့တုံဆိုင်ဆိုင်သွားနေတဲ့မြန်မာငင်းချင်းလုပ်ငန်းရှင်ဆိုတဲ့ဆောင်းမကူတော့တောက်ကြံနဲ့ Eurasian Review မှာ Anshuman Chowdhury ကရေးပါတယ်ပြန်လည်တင်မြင်ရင်းနဲ့ငင်းချင်းအတွက်6ရက်ကြာဆွေးနွေးတဲ့ဒုတိယကြိမ်27ပင်လုံကြီးလာခံရလဒ်က3ခုတွေ့ရတယ်လို့ဆိုပါတယ်။အပြည့်ရဲ့လက်မှတ်မထိုးတဲ့ UNSC လို့ဩဇာကြီးတဲ့အဖွဲ့ပင်လုံကြီးလာခံကိုလာမတက်တာပအဝင်ဆွေးနွေးသူတွေကြားခွဲထွက်ရင်းနဲ့ပတ်သက်တဲ့အတုံးလုံးသဘောထားကွဲပြားမှုတွေပေါ်လာတာနဲ့ဆွေးနွေးပွဲလုပ်ငန်းရှင်မှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့ဆွေးနွေးပွဲတက်လာအောင်စီစဉ်ပေးတဲ့တရုတ်ရဲ့အခမ်းကဏ္ဍကိုထင်ထင်ရှားရှားတွေ့လာရပါတယ်။ဆွေးနွေးပွဲမှာအချက်45ချက်ထက်က38ချက်ကိုအတည်ပြုနိုင်ခဲ့တာတွေ့ရပါသေးတယ်။ Federal အတွက်စစ်တပ်ကပြည်ထောင်စုပြုတ်ကွဲဥတည်နေတဲ့ဆိုတဲ့အမြင်တွေနောက်မှာနောက်ဆက်တွဲမလိုလားအပ်တဲ့ပြဿနာတွေတွေ့နိုင်တယ်လို့ပြည်လုံးစစ်တပ်ကိုပြန်ကောက်တဲ့အခါခွဲထွက်ခွင့်ရှိတယ်ဆိုတဲ့ခံစားမှုတွေရလာစေတယ်လို့ဆိုပါတယ်။နောက်တစ်ချက်ကတခုရီးသောစစ်တပ်ရှိရမယ်ဆိုတဲ့စစ်တပ်ရဲ့အယူဆနဲ့ဒီစစ်တပ်ဟာမြန်မာအများစုပါတဲ့တက်မတော်ဖြစ်နေတာမို့အပြစ်ရပြီးတဲ့နောက်တီထောင်းမဲ့စစ်တပ်တွေတခြားတိုင်းရင်းသားတွေကတန်တရားတွေထားနေတာပါတဲ့။ဘာပဲပြောပြောငင်းချင်းညှိနှိုင်းမှုတွေလုပ်နိုင်ဖို့အတွက်အဓိကကြတာကတော့
ကျွန်မနိုင်ငံတွင်အရက်ဖက်နဲ့ဆက်ဖက်ကြားကွန်ဟနေမှုတွေနဲ့ပတ်သက်ပြီးအစိုးရကအမြန်ဆုံးနှိမ့်နိုင်မှုပါလို့တုံ့တက်ထားပါတယ်။တော်ခင်မျိုးသက်ပြပြခဲ့တာပါအခုတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ်။
တို့ရရှိများရှင်အလွေလန်းလိုက်ကြတယ်ဆိုတာလူတပါပါပါပဲဒါကြောင့်လေအမေရိကန်အီဒီယမ်အသုံးအနှုန်းတွေမှာလူပဲကူမှုကိုပြတ်တာတဲ့အီဒီယမ်စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူးဒါကြောင့်မို့ဒီနေ့မနေ့အတွက်တင်ပြပေးမယ့်အီဒီယမ်အသုံးကတော့
taking candy from a baby
ဖြစ်ပါတယ်ဒီနေရာမှာCANDY candy ကတော့တခြားလို့မရှိအင်္ဂလိပ်လိုကတော့sweets လို့ခေါ်ပါတယ် baby baby ကတော့တော်ရရှိများတိတဲ့တိုင်းခလေးဖြစ်ပါတယ်ကျမတို့မြန်မာမှာလည်းခလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါတယ်ဒီအသုံးငယ်ပတ်သက်လို့ဂျော့ရှုဘီရဲ့ဥပမာကိုနားဆင်ကြကြရအောင်
Getting grandmother to loan me the money was like taking candy from a baby
အပွားစီကအဆန်ချီရတာကျွန်တော်အတွက်တော့ခလေးစီကတခြားလုံးညာယူရတယ်လို့ပဲ
Getting grandmother to loan me the money was like taking candy from a baby. Taking candy from a baby.
American Indian to English thing and Zago, the Laratan, Pucha Pigerava, Kusel and Nasiamaga, Amuse Mikana Pipare. My E. Puha, American the Marahon, George W. Bush, Puinare, Liberty and Leadership Forum, yet Natal Sekun, Jongin Lupibare. No one in a matanija, Digonamu, then I dread, Dina, Didarima, Kaliri, Pinya Yi dread, Song Yet, Big Yet, Binal, Zulana said, Chow Yet, Texas, Bine, Bush, Sentama, Johnson, Yetu Lepibare.
အီဖြူလေးအနေနဲ့ဟောပေးအဖွဲ့စီရလဲပေါ့နော်နောက်အဖွဲ့စီအကြောင်းကျင်းချုပ်ပေါ့နော်ပြောပြပေးပါလားကျမကတော့ဂျေးလက်ဌာနေတိုင်းနာမြာရေရှည်တည်တဲ့ပညာရေးလို့ခေါ်တဲ့ရိုက်အဖွဲ့မှာကျမပရိုဂရမ်မန်နေဂျာအနေနဲ့တာဝန်ယူထမ်းဆောင်နေပါတယ်ရိုက်အဖွဲ့ကတော့တိုင်းနာအခုလက်ရှိမှာဆိုလို့ရှိရင်ရှစ်ဖွဲ့ဖြစ်တဲ့ အဲ့မှာကြုံတွေ့နေရတဲ့ကလေးတွေအခြေအနေကတော့ပထမတစ်ချက်ကတော့ပညာရေးကိုရရှိနိုင်တဲ့အခွင့်အလမ်းနဲ့အရင်အောင်နေပါတယ်အခွင့်အလမ်းလို့ပြောတဲ့အခါမှာဒီလမ်းပန်းဆက်သွယ်ရေးတော်၎င်းပြီးရင်ပညာရေးတင်ကြားဖို့စရိတ်တတ်နိုင်မှုဒီစီးပွားရေးအခြေအနေတော်၎င်းပြီးလို့ရှိရင်မိသားစုအတွင်းထဲမှာဒီစာဝတ်နေရေးအတွက်ကိုဝိုင်းဝန်းပြီးတော့တစ်ဖက်တစ်လမ်းအနေရှာဖွေနေရတဲ့အပိုင်းတွေမှာတော်၎င်းပ ဒီကခံစားနေရတာတော့ကလေးတွေမှာတက်ရောက်မှုတွေအများကြီးရှိတာကိုတွေ့ရတယ်ဗောနော်
ဟုတ်ကဲ့အဲ့ဒီတော့ဒီပညာသင်ပိုင်ခွင့်နှိမ့်ချနေတဲ့ကလေးတွေအခြေအနေကို rice အနေနဲ့ဘယ်လိုကူညီဆောင်ရွက်ပေးပါလဲရှင်တနိုင်တပိုင်ပေါ့နော
် rice အနေနဲ့တိုင်းသားဒေသတွေမှာလက်တွဲပြီးတော့ပါဝင်လှုပ်ဆောင်တဲ့အဖွဲ့တွေရဲ့မိဖက်အဖွဲ့တွေကနေတဆင့်ပညာရေးအခွင့်အလမ်းတွေတိုးမြင့်လာအောင်အတွက်ဒေသရဲ့ဘာသာစကားဒေသရဲ့ယဉ်ကျေးမှုနဲ့ကိုက်ညီမှုရှိပြီးသားဆရာဆရာမလေးတွေကိုသင်တန်းပေးပြီးတဲ့အခါမှာသူတို့ရဲ့ရက်ရွာတွေသူတို့ရဲ့သက်ဆိုင်ရာဒေသတွေမှာပြန်လည်ထမ်းဆောင်မှုအတွက်ကိုလူထုနဲ့ချိတ်ဆက်ပြီးတော့လှုံ့ဆော်မှုတွေလုပ်တယ်။ပြီးရင်အဲလူထုကနေပြီးတော့ဒီဆရာဆရာမလေးတွေကိုလက်ခံကြိုဆိုပြီးတော့ဘယ်လိုမျိုးရည်ရှိတည်တံ့ပြီးတော့ healthy ဖြစ်တဲ့ကျန်းမာရေးကောင်းမွန်တဲ့သင်ယူမှုပတ်ဝန်းကျင်ကိုဘယ်လိုမျိုးဖက်ဖက်ကနေဝိုင်းဝန်းပံ့ပိုးပေးမလဲဆိုပြီးတော့ Christ အနေနဲ့အများကြီးထောက်ပံ့ပေးတယ်ပေါ့နော်။ပြီးတဲ့အခါမှာဒီကြောင်းတက်ဖို့အတွက်မတက်နိုင်တဲ့ပညာရေးအတွက်အခက်အခဲဖြစ်နေတဲ့ဒေတာတွေမှာဆိုလို့ရှိရင်လဲဆရာဆရာမတွေကိုပို့ပေးပြီးတဲ့အခါမှာသူတို့တနိုင်တစ်ပိုင်းတိမှတ်ပြတဲ့အနေနဲ့စတိုက်ပန်အနည်းငယ်ထောက်ပံ့ပေးတယ်ပြီးလို့ရှိရင်တင်ကြားမှုတင်ယူမှုဆိုင်ရာပစ္စည်းလေးတွေထောက်ပံ့ပေးတယ်ပြီးတဲ့အခါမှာပညာရေးနဲ့ပတ်သက်ပြီးတော့လူထုကြားမှာအသိဉာဏ်တိုးပွားလာအောင်လူထုအမြင်ဖွင့်ဆွေးနွေးပွဲတွေကိုလည်းလှုပ်ဆောင် ပြီးတဲ့အခါမှာဝိုင်းဝန်းကူညီပံ့ပိုးပေးတယ်ဗောနော
်အခုလို့ဒီမှာနော်ပံ့ပိုးပေးတဲ့နေရာမှာအီးဖြူအနေနဲ့ရောဒီဒေသတွေကိုကိုယ်တိုင်တွားရောက်ခဲ့ဘူးပါလား
ဟုတ်ကဲ့ကျွန်မတော်တော်အားလုံးနှိပါကိုတွားရောက်လေ့လာခဲ့ဘူးပါတယ
်ဟုတ်ကဲ့အဲ့လိုတွားရောက်တဲ့အခါမှာဘယ်ဒေသတွေမှာခလေးတွေအခြေအနေကအဆိုးရင်ကဇုံးလို့ခြင်းတယ်
ကျမအနေနဲ့ကတော့ဘယ်နေဒေသကတော့ပိုပြီးခက်ခဲတယ်ဆိုတာထက်ကိုအခုလက်ရှိအားလုံးလည်းသိတဲ့အတိုင်းပဲခုလက်တလောစစ်ပွဲတန်ခံစားနေရတဲ့တအန်းဒေသတွေချမ်းဒေသမှာရှိရခလေးတွေအရဆိုလို့ရှိရင်ပညာရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေဒေသခံကနေပြီးတော့ဆက်လက်လှုပ်ရှားနေရရှိပေမဲ့လည်းဒီစစ်ပွဲတွေကနေသူတို့အကြီးမားဆုံးအဟန့်အတားအနေနဲ့ဖြစ်နေရတယ်ဥပမာပြောရမယ်ဆိုလို့ရှိရင်ဒီဆရာဆရာမတွေကိုလုံခြုံရေးအတွက်ဘယ်သူကနေပြီးတော့အဓိကတာဝန်ယူအာမခံပေးမလဲ။ကလေးတွေပညာသင်ကြားနေတဲ့အခါမှာလည်းဘာမှဆိုရင်ထိတ်လန့်မှုမရှိဘဲနဲ့ပညာကိုကောင်းကောင်းမွန်မွန်အာရုံစိုက်သင်နိုင်မှုအတွက်ကတော်တော်လေးကိုစိုးရင်ရတဲ့အခြေအနေမှာရောက်ရှိနေတယ်။ပြီးရင်ဒီကလေးတွေနဲ့ဆရာဆရာမတွေသင်ကြားဖို့အတွက်အဓိကလိုအပ်တဲ့သင်ထောက်ကူပစ္စည်းတွေကိုထောက်ပံ့ပေးဖို့အတွက်ကပြင်ပလူတွားရောက်ပြီးတော့ပညာရေးနဲ့သက်ဆိုင်တဲ့ထောက်ပံ့အကူအညီတွေပစ္စည်းတွေကိုပေးဖို့ဆိုတာလည်းတော်တော်လေးကိုအခက်အခဲဖြစ်နေရတယ်ပေါ့နော်။
အဲ့တော့အီးဖြူပြောချက်ရပါပေါ့နော်။ဒီတိုင်းဒေသတွေမှာလွန်ပါချို့တဲ့တွေခလေးငယ်တွေပညာရေးတွေဆောင်ရွက်ပြီးနိုင်အောင်လို့ဘယ်လိုစိတ်ဓာတ်ဖြစ်လာပါလဲအခြေခံ
။ကျွန်မကိုရန်ဝရဲ့နောက်ခံတမိုင်းကိုပြန်ပြောရမယ်ဆိုရင်ကျွန်မမုတ်ဆုမအမေရနေပြီးတော့ကြီးပြင်းလာတဲ့တမိဖြစ်တယ်။ပြီးရင်ပညာရေးကိုစာငတ်ပြီးတော့ကြည့်ပြင်လာတယ်ဒါပေမဲ့တခြားဆဆွားတိုင်းရင်းသားတွေနဲ့ရှင်မယ်ဆိုရင်ကိုယ့်ရဲ့အခက်အခဲကအင်မတန်မပြောပါလောက်တဲ့အခက်အခဲပေါ့နော်ဒါပေမဲ့2008လောက်မှာကျောင်းမျိုးကျောင်းလို့ထိုင်းနေတဲ့ဒေတာကိုရောက်ခဲ့ရတယ်ပျောက်ခဲ့တဲ့အခါမှာကိုယ့်ထက်နှိမ်ပါပြီးကိုယ့်ထက်ခွင့်လန်းတွေကိုအင်မတန်ကိုယ်တော်မှန်းဆလို့မရနိုင်တဲ့အခြေအနေမျိုးကိုမျက်မြင်ကိုယ်တွေ့ထိတွေ့တဲ့အခါမှာအရင်ကိုစိတ်ထိခိုက်ခဲ့ရတယ်အဲ့ဒီအချိန်မှာဆယ်ကျော်သက်အရွယ်ပဲဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့အသက်မူဝန်းကြောင်းအနေနဲ့ကတော့ဒီလုံမှာလုတ်ခဲ့မယ်လို့လည်းတခါမှမရည်ရွယ်ခဲ့ဘူးဒါပေမဲ့ volunteer ဆရာဆရာမအနေနဲ့တော့စာတင်ခဲ့ဘူးတဲ့အတွေ့အကြုံရှိရပါတော့အဲ့ဒါကလည်းကိုယ့်ရဲ့ပညာရေးမှာစဦးဝင်ရောက်ခဲ့တဲ့အချိန်လို့လည်းပြောလို့ရတယ်လို့ပြီးရင်ဒီ global border study ဆိုတဲ့ post တန်းကျောင်းလေးကိုတက်ခွင့်ရခဲ့တယ်အဲ့ရနေမှာတဆင့် field trip အနေနဲ့စစ်ဖက်တန်းကျောင်းလို့ခံစားခဲ့ရတဲ့တကင်းရွာလေးတရွာထိုင်းနေစက်မှာရှိခဲ့တဲ့ရွာလေးကိုသွားရတဲ့အခါမှာပညာရေးအတွက်မပြောနဲ့နေဖို့အိမ်တော်မှအမိုးမလုံဘူးပြီးလို့ရှိရင်ကြောက်တောင်နေကြရဲမှာအင်မတန်ချမ်းတုံနေပြီးတော့ပညာရေးအခြေအနေကသူတို့အတွက်ကတော့တော်တော်လေးကိုဦးစားပေးအဆင်မှမရှိဘဲနဲ့စားဝတ်နေရေးလုံခြုံတဲ့ shelter ပေါ့နော်မိုးအောင်မှာနေနိုင်ဖို့အတွက်ကအရင်ကနှိမ်ပါနေတာကိုတွေ့တဲ့အခါမှာငါတော့တစ်ခုခုလှုပ်ချင်တယ်ငါတစ်ခုခုတော့ပါဝင်ချင်တယ်ကိုပထမအဆုံးထိတွေ့တာလည်းပညာရေးဖြစ်တဲ့အတွက်ကြောင့်မလို့ကြောင်းပြီးတဲ့အခါမှာအလုပ်တင်နေတယ်ဒီကရင်ကျောင်းဆရာများအဖွဲ့ကနေမှတဆင့်တိုင်းရင်းသားပေါင်းစုံဖွဲ့စည်းထားတဲ့ project လေးတစ်ခုမှအလုပ်တင်နေနဲ့ပါဝင်ခွင့်ရတယ်အဲ့ရနေမှတဆင့် project လေးက right ဆိုပြီးအသွင်တံပြောင်းလဲလာတဲ့အတွက်ကြောင့်မလို့ဒီဖွဲ့စည်းမှာပါဝင်လောက်ကင်ခွင့်ရတာလဲခုခုကိုအရင်ကဝမ်းတာကုန်ယူမိတယ်ဗောနော
်အခု EPU က Bush Center ကနေပြပါနော် Leadership သင်တန်းကိုလာတက်ရပြီဆိုတဲ့အခါကျတော့အဲ့ဒီအတွေ့အကြုံကနေပေါ့နော်မြန်မာနိုင်ငံကိုပြန်ယူသွားနိုင်တဲ့ကိုယ့်ရဲ့ရရှိတဲ့အကျိုးရလဒ်ကဘာပါလဲဆိုတော့ကျွန်မသိချင်ပါတယ
်။တင်ယူရရှိတာတွေကတော့အများကြီးရှိပါတယ်။အဲဒါပေမဲ့အကုန်လုံးကချက်ချင်းပြန်အသုံးချဖို့ဘယ်လောက်တိုင်းသာဒီအသုံးချနိုင်မလဲဆိုတော့ကိုယ်ရရှိတဲ့အခွင့်အလမ်းပေါ်မှာလည်းအများကြီးမူတည်ရပါတော့။ပထမအဦးဆုံးလက်တလောချက်ချင်းပြန်ပြီးအသုံးချနိုင်တာတော့ကိုယ့်ရဲ့လက်ရှိအဖွဲ့အစည်းမှာဆိုလို့ရှိရင်အစည်းအဝေးတော်၎င်းဆွေးနွေးမှုတွေတော်၎င်းဒါမှမဟုတ်ဆုံးဖြတ်ချက်တွေချရတဲ့အခါမှာဒီဒီမိုကရေစီနည်းလမ်းတကျအားလုံးပါဝင်ဆွေးနွေးပြီးတော့ဆုံးဖြတ်ချက်ချမှုတွေလုပ်ငန်းစဉ်တွေပြီးလို့ရှိရင်ကိုမထင်ထားတဲ့ကိုမတတိမမူမိရဲ့လူနည်းစုတွေရဲ့အတင်းမြင်တွေကိုကိုနဲ့အမြင်မတူရင်တော့မလေးလေးဆဆနဲ့ဘယ်လိုမျိုးလက်ခံနိုင်မလဲဆိုတော့အချက်လက်တွေကတော့ဒါကတော့ဒီမိုကရေစီရဲ့တကယ်အခြေခံကျတဲ့နည်းလမ်းတွေဖြစ်တယ်ပေါ့နော်အဲ့ဒီဟာပေါ်မှာပို့ပြီးတော့တတိမမူမိလာတယ်ပြီးလို့ရှိရင်အဲ့ဒီဟာတွေကိုပြန်မေးအကောင့်ထဲဖို့ဖို့အတွက်ကလည်းကိုကိုပြန်ပြီးတော့ပို့ပြီးတော့အယုံကြည်မှုရှိလာတယ်နောက်တစ်ခုကကြတော့ပညာရေးလုပ်ငန်းလို့ပြောပေးမယ်ပညာရေးလုပ်ငန်းကတကယ်ကိုကျယ်ပြန့်ပါတယ်တကယ်ပြောမယ်ဆိုရင်တော့အခုပါဝင်ခဲ့တဲ့ Bush Fellow ကညီကိုမောင်မားတွေဆိုလို့ရှိရင်ကဏ္ဍအသီးသီးမှာတချို့တွေဆိုလို့ရှိရင်ဆရာဝန်တွေပါတယ်တချို့တွေဆိုရင်ဥပဒေပိုင်းမှာပါတယ် NGO ပိုင်းနေမှာပါတဲ့ခါကျတော့ကိုမဖြေရှင်းနိုင်တဲ့ပြဿနာတွေကိုကိုလိုပဲလှုပ်ရှားနေတဲ့ဒီကဏ္ဍအသီးသီးရဲ့ညီကိုမောင်မားတွေကိုဘလို့အကူအညီတောင်းလို့ရမလဲဘလို့ချိတ်ဆက်လို့ရနိုင်မလဲ connection နဲ့ coordination ပေါ့နော်လူတို့အချင်းချင်းချိတ်ဆက်မှုတွေ ြဿနာတွေကိုအချင်းချင်းချိတ်ဆက်အတူတူဖြေရှင်းမှုအတွက်ကတော့ဒါတကယ်ကျမအနေနဲ့တင်ယူရရှိတာလည်းဖြစ်တယ်လို့ပြန်သွားတဲ့အခါမှာလည်းအင်မတန်အင်အားတစ်ခုလည်းဖြစ်စေတယ်ပေါ့နော
်ကျမစိတ်ဝင်စားတဲ့အချက်ကခုလိုပေါ့နော်မြန်မာနိုင်ငံကနေလာပြီးတဲ့အခါကျတော့တချိန်ကသမရဖြစ်ခဲ့တဲ့သမရဘုရှ်နေသမရကတော့လော်ရဘုရှ်နေတွေ့လိုက်တဲ့အခါကျတော့ဤဖြစ်ပဲခံစားချက်ကိုသိချင်ပါတယ
်ဟာကျမပထမအဦးဆုံးအချိန်တွေ့တာတော့ဒီ2016အောက်တိုဘာလမှာတစ်ခေါက်တွေ့ရပေါ့နော်ပြီးရင်ဒုတိယအချိန်ကတော့ဒီပြီးခဲ့တဲ့ Monday မှာ graduation မှာတွေ့တဲ့အခါကျတော့ကို့အနေနဲ့ကတော့တခါမှအိမ်မက်တောင်မမက်ဘူးပေါ့နော်အာကျမရဲ့ education background ရလည်းဒီလိုမျိုးတွေ့နိုင်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးကိုရှိနေတဲ့အတက်မိုးဝန်းကျောင်းလမ်းကျောင်းရလည်းဘယ်လိုမှမဖြစ်နိုင်ဘူးဒါပေမဲ့ဒီလိုမျိုးတွေ့လိုက်ရတဲ့အတွက်ဂုံယူဝမ်းမြောက်မိတယ်လို့ငါတို့နိုင်ငံကတော့တစ်နေ့တစ်နေ့တစ်ချိန်ချိန်မှာဒီလိုမျိုးအင်မတန်ဒီမိုကရက်တစ်ကြကြနီလန်ကြကြနဲ့အနာဂတ်လူငယ်တွေကိုမွေးထုတ်ပေးနိုင်တဲ့သူမျိုးတမရနေရာကနေမဟုတ်ရင်တော့မှကိုယ်လက်ရှိရက်နေတဲ့နေရာကနေပြီးတော့အနာဂတ်လူငယ်ကောင်းဆောင်တွေကိုမွေးထုတ်ဖို့အတွက်ကိုယ်တွေမှလည်းတာဝန်ရှိရဲဆိုပြီးတော့သူတို့တမရဘုရှ်ကနေပဲမက်ဆေ့ချ်ရတယ်နောက်တစ်ခုကကြတော့တမရဘုရှ်နဲ့သူတမရဘုရှ်ကတော့အင်မတန်ကိုနှွေးထွေးပြီးတော့သူတို့လည်းတာမန်လူလိုပဲဆိုတော့ကိုကတကယ့်ကိုသူတို့နဲ့မျက်နှာချင်းဆိုင်တွေ့တဲ့အခါမှာဟာတာတွေပြောတယ်ပြီးရင်တယောက်နဲ့တယောက်အရင်ကနုနုထွတ်ထွတ်ဆက်ဆန်တယ်ပြီးရင်လူငယ်တွေပုံမှန်လည်းမျောလင့်ချက်တွေအများကြီးထားတာကိုတွေ့တဲ့အတွက်ကြောင့်မလို့ပို့ပြီးတော့လည်းကိုယ့်ကိုယ်တာဝန်ပို့ကြီးလာတယ်လို့လည်းခံစားရတယ်ပေါ့နော
်ကျေးဇူးအများကြီးတင်ပါတယ် EQ ကုလူ
စီစီနဲ့ကျေးဇူးတင်ပါတယ
်ဒေါ်လလတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပြီးအခုတော့သိပ္ပံနည်းပညာအစီအစဉ်အလှည့်ရောက်လာပါပြီ။ဒေါခင်မျိုးသက်ကတင်ဆက်ထားပါပ
ါ။ဉာဏ်လုံးမြင့်ကင်မရာကိုတီထွင်လာနိုင်တာကြောင့်လူသားတွေအတွက်ဘလို့အကျိုးရှိရဲဆိုတာတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါ။တစ်စက္ကန့်ကိုပုံရိပ်ပေါင်း250ကနေ900လောက်ထိဖမ်းနိုင်တဲ့ဉာဏ်လုံးမြင့်ကင်မရာကိုလူသားတွေအတွက်အကျိုးရှိစေမဲ့သုတေသနလုပ်ငန်းအများအပြားမှာသုံးနေတာပါအထူးသဖြင့်စက်မှုလုပ်ငန်းဆေးပညာဇီဝသိပ္ပံနဲ့အာကာသစူးစမ်းရေးတွေမှာသုံးနေကြတယ်လို့ NASA အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ
်လူတွေအများကြီးစိတ်ဝင်စားကြတဲ့သုတေသနတစ်ခုက biomechanics လို့ခေါ်ပါတယ်ဇီဝသက်ရှိတွေသူတို့ရဲ့ဟို mechanical movement ပေါ့နော်လှုပ်ရှားမှုတွေကဘလို့လှုပ်ရှားတယ်လဲပေါ့နော်ပြောကျွန်တော်တို့ပြေးတာဆိုလို့ရှိရင်ကြည့်လို့ရတယ်ဒါပေမဲ့ပဇင်းလေးတောင်ပန်ခတ်နေတာနောက်ပြီးဖားခုန်လိုက်တာဖားကဘေးခြေတော့ကိုကန်ပြီးခုန်တယ်လေသူ့ရဲ့ဒီ muscle တွေပေါ့နော်အရိုးတွေအကျောတွေကဘလို့ဆန့်သွားလဲတဲ့ဟာကိုသူ့တေသနာလုပ်ဖို့နောက်ညက်တွေဒီပဒုံးတွေပဇင်းလေးတွေပြန်တဲ့အခါကျဒီတောင်ပန်လေးတွေတိတ်မြန်တဲ့ဟာဖြစ်တဲ့အတွက်ကျွန်တော်တို့မမြင်ရပါဘူးပဒုံးလေးဆိုလို့ရှိလို့ကျတောင်ပန်ခတ်နေတဲ့တစ်စက္ကန့်ကိုခတ်တဲ့တုံးပေါင်းက5000လောက်ရှိပြီးတဲ့အခါကျတော့ဗေနီးနဲ့သူ့လေထဲမှာငြိမ်နေအောင်လုပ်ထားတယ်လေပေါ့နော်အဲ့ဒီဟာကိုတိဖို့အတွက်ကဒီလိုအရန်ကိုမြန်တဲ့မြန်နှုံးမြင့်ကင်မရာနဲ့ရိုက်ပြီးတဲ့အခါကျတော့မှသူ့ကိုဖြည်းဖြည်းချင်းပြန်ကြည့်တဲ့အခါကျတော့အတောင်လေးကတက်လိုက်ကြလိုက်နေလားဘေးတိုက်ရွေ့နေသလားဖားဆိုခုန်လိုက်လို့ရှိလို့ရှင်လက်ကနေပြီးတော့ကန်တလားနောက်ကခြေထောက်ကနေအရင်ကန်တလားပေါ့နော်နောက်ပြီးတော့ဒီအစာကိုဖမ်းယူလိုက်တဲ့ဟာဆိုပါဆိုနော်အကောင်ပလောင်လေးကိုရှာထုတ်ထည့်လိုက်တဲ့အခါကျသူရှာကိုဘလို့ခြံပြီးတော့ထုတ်လိုက်လဲပြန်ယူလိုက်တယ်လဲဆိုတဲ့ဟာအစာပေါ့နော်ဟိုတဘာဝရဲ့ဖြစ်စဉ်လေးတွေကိုသူတည်တနာလဲလုပ်လို့ရတယ်ကြည့်လို့လဲရပါဒါပါလဲဆိုလို့ရှိရင်မျက်နှုံးမြင့်ကင်မရာကိုတုံးတဲ့သူတည်တနာပါ
NASA မှာဒီ high speed camera ကိုဘယ်နေရာတွေမှာတောင်းနေလဲပြောပြပေးပါ
NASA Glenn Research Center မှာဆိုလို့ရှိရင်ကျွန်တော်တို့ဌာန fluids and combustion လို့ခေါ်တယ်အရေးကြီးရွေးရှားမှုနဲ့လောင်စာပောက်ကွဲမှုသုတေသနအထူးလေ့လာတဲ့ဌာနဖြစ်ပါတယ်ကဘာပေါ်မှာရောဒီဆိုင်ရာအာကာသထဲမှာပေါ့အလေးချိန်နေတဲ့နေရာတွေမှာရောဒီလောင်စာတွေဘယ်လိုပောက်ကွဲသလဲဆိုတဲ့ဟာကိုသိဖို့အတွက်ပေါ့ဒါမှမဟုတ်လို့ရှိလို့ရှိရင်အရေးကြီးဘလို့နှုတ်နဲ့ထွက်သွားလဲအဲ့လိုမျိုးတေသနလုပ်ပါတယ်အဲ့ဒီအခါကျလို့ရှိရင်ဒီ high speed camera တွေကိုအများဆုံးသုံးပါတယ်ဥပမာကားအင်ဂျင်ပဲဖြစ်ဖြစ်ဓာတ်ဆီဒီဇယ်သုံးတဲ့ဘဲဆက်ဖက်ဘဲအချိန်မှဒီလောင်စာဟာပောက်ပြီးတော့ဖိအားဘလို့ပြောင်းသွားတယ်လေ။နောက်ပြီးတော့အိတ်စောပောက်ကနေဘယ်နည်းနဲ့ထွက်သွားလဲ။လောင်စာအပြည့်လောင်ရဲ့လား။ pre ignition တို့ post ignition ဆိုတဲ့ဟာတွေကိုတတိကျကြည့်ဖို့အတွက်ကဓာတ်ဆီလောင်စာပောက်ကွဲတဲ့အခါဘလောက်အထိကောင်းမွန်ပောက်ကွဲတယ်လေ။ဘလောက်အထိလောင်တယ်ဆိုတာသိဖို့ကသ တစ်ဆက်ကရင်အပုံ900ပုံ1000ပုံလောက်အတွင်းမှာဒီပောက်ကွဲမှုနှုံးကဖြစ်တော့ဒီဟာကိုလေ့လာဖို့ high speed camera အာရုံးမှာမြဲလို့လို့တုံးတာအောင်ဖြစ်သွားပါပြီအခုဆိုလို့ရှိရင်တစ်ဆက်ကန်ကို5000လောက်မြန်တဲ့ကင်မရာကိုတုံးပါပြီ
အာကာတာရင်းမှာလေ့လာတဲ့နေရာမှာလဲမြန်လုံးမြင်ကင်မရာကတိတ်ကိုအသုံးဝင်ပါတယ်
1960ခုနှစ်လောက်ကစပြီးတော့အာကာသတုတေသနအောင်မြင်တဲ့အခါကျတော့ဂျိုဒုတွေဒုံမြင်နေတုတေသနဒီရင်းနေကဘာပတ်လမ်းကြောင်းတွေပါမိုင်200နဲ့900ကျားမှရှိပါတယ်အဲ့ဒီဂျိုဒုတွေကတက်တန်းကုန်သွားတဲ့အခါကျတော့သူကကဘာပတ်လမ်းကြောင်းတွေမှာသူကမျောတာပေါ့နော်မျောတာရိုးရိုးမျောတာမဟုတ်ဘူးလေတနာကြီးကိုသူကမိုင်2000လောက်နဲ့ပတ်နေအဲ့လောက်အမြန်ဆုံးနဲ့ပတ်နေတဲ့အခါကျတော့တစားစီပဲ့ကျွဲကုန်တာကြီးလည်းရှိပါတယ်။အဲ့တော့ဆန်စီလောက်ကနေတက်နစ်ဘောအရွယ်လောက်အထိတစားစီဖြစ်နေတဲ့ဟာတွေကတနာယိုမိုင်2000လောက်နဲ့ကဘာကက်အထက်မိုင်200လောက်မှာပတ်နေတယ်။အဲ့ဒါကို space debris ပေါ့နော်။အာကာသအမှိုက်ပုံလို့ခေါ်ပါတယ်။အဲ့ဒီဟာလေးတွေကပတ်လမ်းကြောင်းထဲကနေပြောင်းသွားပြီးတော့ဒေါ်လော့ဆက်တုံးနေတဲ့ဆက်ပြီးအလုံးလုံးနေတဲ့ဂျိုဒုတွေအာကာသယင်တွေကိုဝင်တိုက်လို့ရှိရင်တနာကြီးကိုမိုင်2000လောက်နဲ့တစ်စက္ကန့်ဆိုလို့ရှိရင်နည်းတဲ့နှုံးပုံပေါ့နော်အဲ့လောက်နှုံးနဲ့ဝင်တိုက်တဲ့အခါပေါက်ကွဲသွားနိုင်တာပျက်စီးသွားနိုင်တာဖြစ်ပါတယ်ဓာရီကိုဘယ်နည်းဘယ်ပုံနဲ့ဒီလိုလာတိုက်လို့ရှိရင်ခံနိုင်အောင်လုပ်မလဲဆိုတော့ဒီစောက်တဲ့ပျက်စီးတွေကခံနိုင်ရရှိသလားဆိုတဲ့အဟောက်ကိုသူတည်တနာလုပ်ဖို့အရေးကြီးတယ်အဲ့ဒါကြောင့်ရန်ကုန်မြန်နှုံးမြင့်နဲ့ကင်မရာကိုတုံးပြီးတော့သူတည်တနာလုပ်ရပဲဘလောက်အထိတောင်မြန်နှုံးမြင့်လဲဆိုရင် 1 megapixel camera ပေါ့နော်တစ်စက္ကန့်ကိုပုံရိပ်ပေါင်းတသန်းလောက်နဲ့စက္ကန့်ပေါင်းမိနစ်ပေါင်းမြောက်များစွာနဲ့တောက်ရိုက်လိုက်ရိုက်ပြီးတဲ့အခါဖြည်းဖြည်းချင်းပြန်ကြည့်တဲ့အခါကျတဆင့်စီတဆင့်စီဘလို့ကွဲထွက်သွားတယ်ဘလို့ပစ္စည်းမျိုးကခံနိုင်ရှိမှရှိဘူးဆိုတဲ့ဟာကို NASA မှာအထူးသူတည်တနာလုပ်နေတာလည်းရှိပါတယ
်မြန်နှုံးမြင့်ကင်မရာဟာဂဏ္ဍဆုံးမှာအသုံးဝင်တာပ
ါ biomechanics ဆိုလို့ရှိရင်ဒီအတောင်လေးတွေကတစ်စက္ကန့်ကိုဘလောက်နဲ့ခတ်ပြီးတော့ဘလို့ခုန်နေတယ်လဲဆိုတဲ့ဟာကိုကြည့်ပြီးတော့အလွန်တရာမှသေးတဲ့လေမြန်လေးပေါ့နော်ဟယ်လီကော်ပတာလေးတွေမိုက်ခရိုဟယ်လီကော်ပတာလေးတွေအဲ့ဒါလေးတွေကိုသူတေသနာလုပ်ဖို့အတွက်ကအသုံးဝင်ပါဥပမာအဖြစ်ချင်းဆိုပါလို့ချင်းအတောင်လေးခတ်နေတဲ့ဟာချင်းတလောက်သေးပြီးတလောက်ပေါ့တဲ့အကောင်လေးဟာဘာဖြစ်လို့အကြာကြီးခတ်ပြီးတော့ဘလို့အချိန်နဲ့တက်သွားတယ်လဲခုန်သွားတယ်လဲဆိုတဲ့ဟာကိုသူတေသနာလုပ်ကြည့်ပြီးတော့မှမိုက်ခရိုမရှင်ထွင်ဖို့အတွက်အသုံးဝင်ပါတယ်အနောက်တစ်ခုသိအရေးကြီးတာဖြစ်ဗဟီကယ်စေးဖြစ်ပေါ့နော်ဒီကားထဲမှာပါလာတဲ့ကားမောင်းသမားတို့ထိုင်တဲ့လူတွေပေါ့နော်ပက်ဆင်ဂျာတွေဦးတစ်စုံတစ်ခုတော့အကြောင်းအရာအကြောင်းနော်ဘာပဲတိုက်မိတိုက်မိပေါ့နော်ကားဘော်ဒီကျိုးပဲ့ပြီးတော့လူအသက်အန္တရာယ်ဖြစ်နိုင်ပါတယ်အဲ့လိုမဖြစ်အောင်ဒီကားဘော်ဒီရဲ့ structure ကဘယ်နေရာမှာစပြီးကျေသွားလဲဆိုဘာကြောင့်ကျေသွားလဲဆိုတော့မျက်နှုံးမြင့်ကင်မရာနဲ့ရိုက်သူ့ slow motion ပြန်ကြည့်တော့မှဒီကားဘော်ဒီ design ဆောက်တဲ့အခါကျလို့ရှိဒီတဲ့ပို့ပြီးကားအောင်လုတ်ဖို့သူတေသနာတိတ်အသုံးဝင်ပါတယ်။အော်ဆေးသူတေသနာမှာဆိုလို့ကျရင်ယောဂပြန်ပွားတာနှာချီတဲ့အတွက်ယောဂပို့ပြီးဘလို့ဖြန့်သွားလဲတိတ်အသုံးဝင်ပါတယ်။နောက်ပြီးတော့အာကစားမှာဆိုလို့ကျရင်အာကစားနီးပညာတိုးတက်ဖို့အတွက်အာကစားကိုအရေးအချင်းပြည့်ပြည့်နဲ့ပိတ်ပန်နီးကြကြကစားတတ်ဖို့အတွက်သုံးပါတယ်။နာဆာမှာဆိုလို့ကျရင်လည်းဂျိုဒုတွေအကြာကြီးမပြတ်မစီအောင်သုံးနိုင်ဖို့အတွက်ဒါမှမဟုတ်လို့ရှိလို့ရှိရင်ကားလောင်စာတွေအရေးဒီတနေရာနဲ့တနေရာမြန်နှုံးမြင့်နဲ့ကြွေသွားတဲ့အခါကျရင်ဘလို့ကြွေသွားလဲဆိုတဲ့ဟာကိုသိဖို့အတွက်ကိုသူတေသနာလုပ်တယ်ဆိုတော့လူသားအကျိုးပြုဖို့အတွက်ကိုသူတေသနာအများကြီးအထောက်အပံ့ပြုတဲ့မြန်နှုံးမြင့်ဗီဒီယိုကင်မရာမျိုးဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာတွင်ပြီးဆုံကြပါဦး
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ။ဒီ UI ကနေစနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။ ISIS Islamic စစ်သွေးကြော်တွေဟာအီရတ်နိုင်ငံမုဆိုးမြို့မှာရှိတဲ့ Green El Nuri ဗလီဖျားရှိခိုးကျောင်းကိုဖောက်ခွဲပစ်ခဲ့ပါတယ်။2014ခုနှစ်မူဆိုးမြို့အကျန်းဖက်အဖွဲ့လက်အောက်ရောက်သွားပြီးတဲ့နောက်သူတို့ခေါ်အစ္စလာမစ်နိုင်ငံတော်အဖြစ် ISIS အဖွဲ့ခေါင်းဆောင်အဘူဘေကာအယ်ဘာဒါဒီကကြီးညာခဲ့ပါတယ်ဒီ ISIS တွေနဲ့ကာလီဖိတ်တွေဟာတစားတဲ့တစားအလျင်မြန်ပျောက်ွယ်လာနေပါပြီလို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနရဲ့ပြောခွင့်ရသူဟက်တော်နူအက်ကပြောပါတယ်တစ်ဆက်ထဲမှာပဲမူဆိုးမြို့ကပြည်သူလူထုပေါ်ကျူးလွန်တဲ့ပြစ်မှုတွေပေါ်ကျွန်ုပ်တို့ကပြင်းထန်စွာရှုံ့ချပါတယ်လို့ သူမကပြောပါတယ်ဒီလောက်ရတီဟာ ISIS တွေအနေနဲ့အီရတ်နိုင်ငံသားတွေရဲ့ဂုဏ်သိက္ခာယဉ်ကျေးမှုသူတို့ကိုယ်ကိုယ်ယုံကြည်မှုတွေကိုအလေးမထားဘူးဆိုတာပြသနေတာလည်းဖြစ်ပါတယ်နှစ်ပေါင်း800နီးပါးရှိပြီးတမူထူးခြားတဲ့အယ်ဟတ်ဘာမျှော်စင်ကြီးနဲ့အယ်နူရီဘလီဖျားเจ้าဟာမူဆိုးမျိုးကန်တွေရဲ့စီးလုံးညီညွတ်မှုယုံကြည်မှုကိုပြသနေတာပါ ISIS တွေဟာဒီတမန်ဝင်ဘာသာရေးအဆောက်အဦကြီးဗိမာန်ကြီးကိုတောင်ဖျက်ဆီးပြခြင်းအပြင်သူတို့ကျူးလွန်နေတဲ့မျိုးတုံးတပ်ဖြတ်မှုတွေအုပ်စုလိုက်ကျူးလွန်နေတဲ့မရေမှုတွေကလေးတွေကိုတပ်ဖြတ်တာစနစ်တကျကျုံပြုတ်မှုဆတာတွေဟာတရားဝင်ပြုလုပ်နေတာဖြစ်တဲ့အကြောင်းပြသတာလည်းဖြစ်ပါတယ်။တကဘာလုံးပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုလည်းဖြစ်တယ်လို့နူအက်ကပြောပါတယ်။ကဘာကြီးတစ်ခုလုံးမျှဝေပိုင်ဆိုင်တဲ့အရေးပါလာတဲ့ရှေးဟောင်းအမွေနှစ်အစိတ်ပိုင်းကြီးတစ်ခုဟာ ISIS ရဲ့လက်ချက်ကြောင့်ဆုံးရှုံးသွားခဲ့ရတာဖြစ်ပါတယ်။ညွန်မောင်းတပ်ဖွဲ့တွေရဲ့ထောက်ပံ့ပေးမှုနဲ့အီရတ်တပ်ဖွဲ့တွေဟာ ISIS တွေတင်ပိတ်ထားတဲ့နေမီတွေရဲ့90ရာခိုင်နှုန်းကိုလွတ်မြောက်သွားအောင်ကြိုးပမ်းနိုင်ခဲ့ကြသလိုလူပေါင်း 1.3 တန်းကိုလည်းရက်ဆက်ကြမ်းတမ်းတဲ့ ISIS ရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်အောင်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်တွေဟာတကမ္ဘာလုံးအတိုင်းအတာနဲ့ ISIS ကိုခြေမုံတက်ခိုက်မှုကိုအရှိန်မြှင့်ဆောင်ရွက်လျက်ရှိရမှာ ISIS ခေါင်းဆောင်တွေကိုရှင်းပစ်နိုင်ခဲ့သလို ISIS တွေပိုက်ဆိုင်တဲ့အရင်းအမြစ်တွေကိုလည်းအတုံးမပြုတ်နိုင်အောင်ပိတ်ပင်နိုင်ခဲ့ပါတယ်။ISIS Islamic စစ်တွေးကြွတွေအီရတ်နယ်မြေကိုတလက်မမှခိုးကပ်မနေနိုင်အောင်မောင်းထုတ်နိုင်ဖို့နဲ့ပြန်ဝင်မလာနိုင်အောင်ကြိုးပမ်းလှုပ်ဆောင်နေတဲ့အီရတ်တီကိုအမေရိကန်ပြည်အောင်စုကဆက်လက်ထောက်ခံနေပါတယ် ISIS တွေရဲ့ရစ်ဆက်ကြမ်းကြုတ်မှုကိုကြုံတွေ့ခံစားခဲ့ကြရတဲ့အီရတ်လူမှုအသံဝိုင်းကိုကူညီပံ့ပိုးနေရမှာအမေရိကန်ပြည်အောင်စုနဲ့နိုင်ငံတကာလူမှုအသံဝိုင်းကအီရတ်အစိုးရကိုအားပေးကူညီလျက်ရှိပါတယ်အီရတ်ပြည်သူတွေရဲ့အနာကငြင်းငြင်းရင်းနဲ့အေဂျင့်တာယာဝါပြောမှုရှိစေရေးကြိုးပမ်းအားထုတ်လှုပ်ဆောင်နေရမှာအမေရိကန်ပြည်ထောင်စုအနေနဲ့အီရတ်အစိုးရအီရတ်ပြည်သူတွေနဲ့အတူရှင်တွဲရပ်တည်လျက်ရှိနေကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုရှင်းပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှာကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့အမြန်ဆုံးက email လိပ်စာ burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်စာရေးမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာကျော်တဲ့ရင်ချင်းချုပ်ကိုကိုဇော်ဝင်းနိုင်ကပြောပြမှာပ
ါ။တမနာဒေါ်နယ်ထရန့်ပြန်ပြင်ရေးဆွဲထားတဲ့ခီးတော်လောက်ကွင်းအရာကြီးပိတ်ပင်တမ်းမြစ်တဲ့တမနာအမိတ်ညင်ညာချက်ဟာစန့်ကျင်ကောက်ွက်မှုတွေကြီးမားမရှိပဲဇွန်လ29ရက်နေ့ကြာသပတေးနေ့ညနေကစတင်အသက်ဝင်သွားပြီဖြစ်ပါလေ။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံမှာအခြေချနေထိုင်မှုရောက်လာကြမဲ့ဒုက္ခသည်တွေဝင်ရောက်ခွင့်ရပ်ပေါင်း120ရာကြီးပိတ်ပင်ပြီးကန့်တတ်မှုဟာလည်းကြာသပတေးနေ့မှာပဲတစ်ချိန်နဲ့စတင်အသက်ဝင်သွားပြီဖြစ်ပါလေ။မြောက်ကိုရီးယားပေါ်ထားတဲ့အမေရိကန်နိုင်ငံရဲ့စစ်ရှေတိခါနိုင်စွမ်းကုန်သွားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်ကိုရီးယားသမ္မတနဲ့အင်ပူရောမှာတွေ့ဆုံချိန်မှာပြောကြားလိုက်ပါတယ်။အင်ပူရောမှာတောင်ကိုရီးယားသမ္မတမွန်ဂျင်အင်းနဲ့ပူးတွဲကျင်းပတဲ့ဒဏ္ဍာရှင်လင်းပွဲအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မြစ်ဆိုင်တုံးအစီအစဉ်ကိုအခိုင်အမာတုံ့ပြန်သွားမယ်လို့သမ္မတထရမ့်ကကတိပြုပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းကအလုရှင်တွေနဲ့ရွှေပြောင်းလုသမားတွေပေါ်အကျိုးသိရမှုတွေညွန်နေအောင်လှုပ်ဆောင်တဲ့အနေနဲ့ရွှေပြောင်းလုသမားများဆိုင်ရာဥပဒေပြဋ္ဌာန်းမှုရက်120နောက်ဆုံးလကြောင်းထိုင်းဒုတိယဝန်ကြီးချုပ်ကပြောပါတယ်။အလုသမားဝန်ကြီးနိုင်ငံတော်ကောင်စီအမျိုးသားလူမျိုးရေးကောင်စီကုန်သွယ်ရေးဆိုင်ရာပူးတွဲကော်မတီဆက်မှုနဲ့ဘဏ်လုပ်ငန်းစတဲ့နယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့ဒုဝန်ကြီးချုပ်တို့အစိုးရအိမ်တော်မှာတွေ့ဆုံပြီးအဲ့ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချာအိုချာကတော့ဆုံးရှုံးနေတာမှုတွေကိုနားလည်ကြောင်းနဲ့ဥပဒေကိုအချိန်တိုင်းတော့ပြဋ္ဌာန်းရမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကထိုင်ဝမ်ကျွန်းကိုဒေါ်လာ 1.42 ဘီလီယံတန်ဖိုးလက်နက်ရောင်းချပေးဖို့ချိုးတင်သဘောတူလိုက်တဲ့အပေါ်တရုတ်နိုင်ငံကအပြင်းထန်တုံ့ပြန်လိုက်ပါတယ်။တရားအုပ်ချုပ်နေတဲ့ထိုင်ဝမ်ကတရုတ်ပြည်မှကြီးကိုအဓိကစီးရေးပြိုင်ဆိုင်ဘက်အဖြစ်ရှုမြင်နေတာဖြစ်ပါတယ်ခင်ဗျ။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစောဝင်းလန်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။စနေနေ့မနေ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ဒေါက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရွှင်ပွဲနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညွန်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.